Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ View American တန်ရဲ့2018ခုနှစ်မတ်လ12ရက်တနင်္လာနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ1925/32နဲ့လိုင်းလံ190တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျမသင်္ကီထိုက်ပါရှင်နျူကလ িয়ার ဖြတ်သိမ်းရေးဆွေးနွေးဖို့မြောက်ကိုရီးယားကိုတွန်းအားပေးခဲ့တယ်လို့ပြောဆိုပြီးတရုတ်ကိုတောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေးကချီးကျူးပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံကတိုက်ပွဲတွေဖြစ်နေတဲ့ဂူတာအရှေ့ပိုင်းဒေသကဒဏ်ရာရသူတွေကိုကယ်ထုတ်ရေးရုရှားနဲ့သဘောတူညီချက်ကိုဆီးရီးယားသဘုံအဖွဲ့တစ်ခုကကြေညာပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြေညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ရကိုင်မြောက်ပိုင်းကအခြေအနေဟာလူမျိုးတုံးတပ်ဖြတ်မှု genocide ကျူးလွန်ရာရောက်တဲ့အနေအထားမျိုးထိဖြစ်နေတာမို့ဒါဝူကုလသမဂ္ဂကစုံစမ်းအရေးယူပေးဖို့ကုလအထူးကိုယ်စားလှယ်မစ်ယန်ဟီလီကတိုက်တွန်းလိုက်ပါတယ
် I am recommending the establishment of a structure to be based in Cox's Bazar Bangladesh under the auspices of UN to investigate documents
ဒီအကြောင်းနဲ့အတူမြန်မာစစ်တပ်နဲ့ဒီမြန်မာအစိုးရအာဏာပိုင်တွေကရခိုင်မြောက်ပိုင်းမှာအခြေခံအဆောက်အုံအပါအဝင်လုံခြုံရေးအခြေစိုက်စခန်းတွေတိုးချဲ့လုပ်နေရာကိုစိုးရိမ်အထူးစိုးရိမ်မိကြောင် AI အဖွဲ့ကြီးကထုတ်ပြန်လိုက်တဲ့သတင်းနဲ့အတူဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာမဲ့လူတွေစစ်စစ်ရာမှာလူ300ကျော်စီးရင်ကိုပြန်လည်ပို့ဆောင်ထားပြီးမို့မကြခင်မှာပြန်လည်လက်ခံသွားဖို့ရှိတယ်လို့လူကေပြန်ဝင်ကြီးကပြောကြားလိုက်တဲ့သတင်းနဲ့ဖလော်ရီဒါကပြစ်ခတ်မှုသတင်းနိုင်ငံကအခြေအနေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အဲ့ဒီနောက်ပိုင်းမှာစီးပွားရေးကဏ္ဍတက်တန့်ရောင်းသတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာကဏ္ဍတွေကိုနားဆင်ရပါမယ်အခုတော့ထိတ်တန့်ရောင်းနိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုဝင်းမင်းတို့ပြောပြပြပါအောင်ဗျာ
မြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার ဖြတ်သိမ်းရေးဆွေးနွေးပွဲသစ်စီဥတည်စေဖို့တရုတ်ဘက်ကဝိုင်းဝန်းတွန်းအားပေးခဲ့တဲ့အပေါ်တောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေးကဒီကနေ့တနင်္လာနေ့မှာချီကျူးပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားဆွေးနွေးဖို့အစီအစဉ်ကိုပြီးခဲ့တဲ့သတင်းပတ်ကကြေညာခဲ့ပြီးတဲ့နောက်တောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေးနဲ့တရုတ်ရဲ့ထိပ်တန်းနိုင်ငံသားရေးရာမူဝါဒအကြံပေးရန်ကြီးချီတို့တွေ့ဆုံဆွေးနွေးကြတာပါ။တောင်ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးနဲ့ငြိမ်းချမ်းရေးရည်မှန်းချက်တွေအတွက်တိုးတက်မှုတွေဟာဆိုရင်တရုတ်သမ္မတရှီကျင်းပင်နဲ့တရုတ်အစိုးရရဲ့တက်တက်ကြွကြွထောက်ပံ့ကူညီမှုတွေကြောင့်ဖြစ်လာရတာလို့တောင်ကိုရီးယားသမ္မတနဲ့အစိုးရကယုံကြည်ထားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။တရုတ်အနေနဲ့လည်းကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးနောက်တွဲဆုံဆွေးနွေးခြင်းနဲ့ပြဿနာတွေဖြေရှင်းရေးကိုလိုလားတဲ့အကြောင်းရန်ကြီးချီကလည်းပြောဆိုခဲ့ပါတယ်။ဆွေးနွေးပွဲမတိုင်ခင်မှာမြောက်ကိုရီးယားကိုအလျှော့ပေးလိုက်ရောမှုလုပ်မှာမဟုတ်ဘဲမြောက်ကိုရီးယားကိုဆက်ပြီးတော့ဖိအားပေးသွားမယ်လို့အမေရိကန်ရာရှိတွေကမနေ့တနင်္ဂနွေနေ့ကအခိုင်အမာပြောပါတယ်။ညှိနှိုင်းမှုတွေလုပ်နေတဲ့အချိန်မှာအတင်းအဆောင်အဖြစ်မခံနိုင်သလိုလက်ရောမှုလည်းတခုမှလုပ်မှာမဟုတ်ဘူးလို့အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ဒါရိုက်တာမိုက်ပွန်ပီယိုက Fox သတင်းဌာနကိုပြောပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတွဲပြီးလိုအပ်တဲ့စီးရေးလေ့ကျင့်မှုလှုပ်ဆောင်တာကိုမြောက်ကိုရီးယားခေါင်းဆောင်ဘက်ကဆက်ပြီးတော့ခွင့်ပြုရမှာဖြစ်တယ်လို့လည်းမစ္စတာပွန်ပီယိုကပြောဆိုခဲ့ပါတယ်ရှင်။
ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်မြို့ပြင်ဒေသကဒဏ်ရာရထားသူတွေကိုပေးလို့ရရွှေ့ပြောင်းရေးရုရှားနဲ့သဘောတူညီချက်ရရှိခဲ့ကြောင်းတိုက်ပွဲတွေဖြစ်နေတဲ့ဂူတာရှေ့ပိုင်းဒေသကအဓိကသဘုံအဖွဲ့ကြီးတစ်ခုကပြောလိုက်ပါတယ်။ Jaish al-Islam အဖွဲ့ကဒီဆောင်ရွက်ချက်ကိုဒီနေ့တနင်္လာနေ့မှာကြေညာခဲ့တာဖြစ်ပြီးရုရှားတို့နဲ့သဘောတူညီချက်ရရေးအတွက်ကုလသမဂ္ဂကနေတဆင့်ဆက်သွယ်ခဲ့တာလို့ဆိုလိုက်ပါတယ်။ဒဏ်ရာရသူတွေဆိုတဲ့အထက်မှာသဘုံတိုက်ခိုက်သမားတွေပါမလားအရက်သားတွေပဲလားဒါမှမဟုတ်နှစ်ဖက်စလုံးလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ပေးလို့ရရှိပြောင်းရေးကိုအစဉ်အဆက်ဆောင်ရွက်သွားမှာဖြစ်တယ်လို့သဘုံအဖွဲ့ဘက်ကပြောပေမဲ့အချိန်ကာလတောင်မှဒီလူတွေကိုဘယ်ကိုခေါ်သွားမလဲဆိုတဲ့သေးစိတ်တွေကိုတော့မရှိသေးပါဘူး။ဆီးရီးယားနိုင်ငံမြို့တော်အနီးကသဘုံတို့ထိန်းချုပ်ထားဆဲဖြစ်တဲ့ဂူတာရှေ့ပိုင်းဒေသကိုပြန်လည်ထိန်းချုပ်နိုင်ရေးအတွက်ဆီးရီးယားသမ္မတဘက်ရှာအယာဆက်ကရုရှားအဖွဲ့တွေအထောက်ပံ့နဲ့ပြီးခဲ့တဲ့လကစားလို့အပြင်းထန်ထိုးစစ်ဆင်နေတာဖြစ်ပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓါကာကနေပြန်တန်းလာတဲ့ခီးသည်တင်လေယာဉ်တစ်စင်းနီပေါနိုင်ငံကတ်တမန်ဒူလေယာဉ်ကွင်းမှာဆင့်သက်ခဲ့တာမှာပြက်ကျပြီးမိလောင်လာကြောင်းအနည်းဆုံးလူပေါင်း40သေဆုံးခဲ့ရတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ပြက်ကျခဲ့တဲ့လေယာဉ်ပေါ်မှာတော့အမှုတန်း4ဦးအပါအဝင် 82 ဦးလိုက်ပါသွားတာလို့ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာအခြေစိုက် US Bengal လေကြောင်းလိုင်းပြောခွင့်ရကပြောပါတယ်။ခီးသည်68ဦးထဲမှာတော့ ဘင်္ဂလားဒေ့ရှ်နိုင်ငံသား32ဦး၊နီပေါနိုင်ငံသား33ယောက်၊တရုတ်တဦးနဲ့မော်လ်ဒိုက်နိုင်ငံသား2ဦးတို့ပါဝင်ကြပါတယ်ရှင
်။အီရန်နဲ့နယ်စပ်ကအာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းမြို့နယ်တစ်ခုကိုတာလီဘန်တွေကသိမ်းယူလိုက်ပါတယ်။ဒီတိုက်ခိုက်မှုတွေအတွင်းအစိုးရလုံခြုံရေးတပ်ဖွဲ့တွေဘက်ကအကြမ်းဆုံးများခဲ့ပါတယ်။အာဖဂန်နိုင်ငံဖာရာပြည်နယ်အတွင်းကအန်နာဒါရာမြို့နယ်ကိုတပုံတွေကဒီနေ့အစောပိုင်းမှာဝန်ရောက်တိုက်ခတ်ခဲ့ပြီးမြို့နယ်ဌာနချုပ်ကိုတစ်စိတ်တပိုင်းထိန်းချုပ်လိုက်ကြောင်းပြည်နယ်အစိုးရပြောခွင့်ရကဆိုပါတယ်။မြူသားလုံချုံရေးညွှန်ကြားမှုယုံထောက်လှမ်းရေးအဖွဲ့အစအုံတွေနဲ့စစ်တပ်စခန်းတွေကိုအစိုးရတပ်ဖွဲ့တွေကအခိုင်အမာထိချုပ်ထားစေဖြစ်တာကြောင့်ဒေတာရွတ်မှာတိုက်ပွဲတွေကတော့အပြင်းထန်ဆက်ဖြစ်နေစေဖြစ်တယ်လို့နာဆာမဟရီက VOA ကိုပြောပါတယ်။တောင်ထူထက်ရာအာဖဂန်မြို့နယ်ကိုလေကြောင်းထောက်ကူတွေအခုတပ်ဖွဲ့တွေဆေးလွတ်ထားပါတယ်။ဒါပေမဲ့လည်းတာလီဘန်တို့ကအန်နာဒါရာကိုတွားရလမ်းတွေအားလုံးကိုမိုင်းတွေထောင်ထားတာကြောင့်စစ်မြေပြင်ကိုခြေလင်းတပ်တွေထပ်ဖြည့်ဖို့အခက်အခဲဖြစ်နေပါတယ်။အာဖဂန်လုံချုံရေးတပ်ဖွဲ့ဝင်အ ਨੇ ဆုံး10ဦးသေဆုံးပြီးလက်ထုံပြန်တဲ့အနေနဲ့လေချောင်းကနေတက်ခတ်ခဲ့မှုတွင်မှာတော့တပုံ60လောက်သေဆုံးခဲ့တယ်လို့ပြည်ထောင်ဝန်ကြီးဌာနပြောခွင့်ရကဆိုပါတယ်။မြို့နယ်အုပ်ချုပ်ရေးမှုယုံနဲ့ရဲဌာနချုပ်နဲ့အနီးတစ်ဝိုက်ကိုအပြည့်အဝထိန်းချုပ်ထားပြီးလို့တာလီဘန်တို့ဘက်ကဆိုပါတယ်။လက်နက်ကြီးများပြားနဲ့အတူစစ်တပ်သုံးယာဉ်တွေကိုသိမ်းဆည်းရမိကြောင်းအာဖဂန်တပ်ဖွဲ့ဝင်15ဦးသေဆုံးကြောင်းတာလီဘန်ပြောခွင့်ရကဆိုပါတယ်။မြို့တွင်းမှာတပုံတွေကင်းလှည့်နေတဲ့ပုံတွေကိုလည်းတာလီဘန်ကထုတ်ပြန်တာပါတယ်။နှစ်ဖက်စလုံးရဲ့ပြောဆိုချက်တွေပေါ်လွတ်လပ်တဲ့အတည်ပြုချက်တွေတော့ရယူဖို့အခက်အခဲရှိနေပါတယ်ခင်ဗျ။
အတန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှာစင်နေရတာဖြစ်ပါတယ်။လူ့အခွင့်အရေးဆိုင်ရာအာဆီယံအမတ်အဖွဲ့ကမြန်မာနိုင်ငံမှာငြိမ်းချမ်းစွာစုဝေးခွင့်နဲ့စီတံလှည့်လည်ခွင့်ဥပဒေပြင်ဆင်မှုမူကြမ်းကိုပြည်သူ့လွှတ်တော်ဘက်ကအတိမပြုဖို့တိုက်တွန်းလိုက်ပါတယ်။အမျိုးသားလွှတ်တော်ဘက်ကငြိမ်းစုစည်းလို့ခေါ်တဲ့ဥပဒေပြင်ဆင်ရေးမူကြမ်းကိုမတ်လ9ရက်နေ့ကအတိပြုပေးခဲ့ပြီးလူ့အခွင့်အရေးဆိုင်ရာအာဆီယံပါလီမန်လွှတ်တော်အမတ်များအဖွဲ့ APHR ကပြင်ဆင်မှုအပေါ်မှာအထူးပဲစိုးရိမ်နေတဲ့အကြောင်းကြေညာချက်ထုတ်တာဖြစ်ပါတယ်။ဒီဥပဒေချမ်းကိုအတိပြုမပေးဖို့တောင်းဆိုတာလည်းဖြစ်ပါတယ်။အရှေ့တောင်အရှနိုင်ငံတွေကအာဆီယံအမတ်တွေက2011ခုနှစ်မှာထုတ်ပြန်ခဲ့တဲ့ဒီငြိမ်းချမ်းစွာစုဝေးခွင့်နဲ့ငြိမ်းချမ်းစွာစီတံလှည့်လည်ခွင့်ဥပဒေအပေါ်ပြင်ဆင်ဖြစ်ဆွတ်တာကြောင့်လွတ်လပ်စွာစုဝေးခွင့်ထုတ်ဖော်ခွင့်တွေကိုနောက်ပို့ပြီးတော့ထိန်းချုပ်လိုက်ပြီးမြန်မာဒီမိုကရေစီပြောင်းလဲရေးလမ်းလွဲထွက်သွားနိုင်တယ်လို့ထောက်ပြထားတာဖြစ်ပါတယ်။ DAPHR အာဆီယံအမတ်အဖွဲ့ဘုတ်အဖွဲ့ဝင်ဖိလစ်ပိုင်လွှတ်တော်အမတ်ကတော့ဒီဥပဒေပြင်ဆင်ဖြည့်ဆွတ်ချက်အတီးဖြစ်သွားရင်လွတ်လွတ်လပ်လပ်ထုတ်ဖော်ဆန္ဒပြခွင့်တွေထိခိုက်သွားရုံနဲ့မကမြန်မာနိုင်ငံမှာဒီမိုကရေစီအခွင့်အလမ်းတွေပိုပြီးတော့ကျုံ့သွားနိုင်တယ်လို့လည်းထောက်ပြပါတယ်။ဒါအပြင်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအတွင်းဒီမိုကရေစီကျတဲ့အစိုးရပါတီပထမဆုံးတက်လာချိန်မှာဒီမိုကရေစီအခွင့်အလမ်းတွေပိုကျပြန့်လာမယ်လို့မျှော်လင့်ထားတာကနေအခုလိုကန့်သက်တဲ့လောက်ရက်တွေနဲ့နောက်ပြန်ဆုတ်တလို့ဖြစ်တာတွေမြင်လာရတာကတကယ်ကိုစိတ်မကောင်းဖြစ်စရာလို့လည်းပြောဆိုခဲ့ပါတယ်ရှင
်။မြောက်ကိုရီးယားရေးပါဝင်ရေးကြီးတဲ့ကိစ္စတွေဆောင်ရွက်ဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကသူ့ရဲ့အာဖရိကခီးစဉ်ကိုတရက်လျှော့ချလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးကချက်နဲ့နိုင်ဂျီးရီးယားတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှုကိုလက်ဆက်သတ်ပြီးတဲ့နောက်မှာမူလအစီအစဉ်ထက်တရက်စောပြီးအမေရိကန်ကိုပြန်မာဖြစ်တယ်လို့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီး Steve Goldstein ကဒီနေ့ထုတ်ပြောလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီး Tillerson ဒီအာဖရိကခီးစဉ်သွားရောက်နေစဉ်အတွင်းမှာပဲမြောက်ကိုရီးယားခေါင်းဆောင် Kim Jong Un နဲ့လာမယ့်မေလတွင်မှာတွေ့ဖို့မြောက်ကိုရီးယားရဲ့ဖိတ်ကုံမှုကိုလက်ခံကြောင်းအမေရိကန်သမ္မတ Donald Trump ကကြေညာခဲ့ပါတယ်။ဒါပေမဲ့ခီးစဉ်အသေးစိတ်ကိုတော့မသိရသေးပါဘူး။ဒီနေ့တနင်္လာနေ့မှာတော့နိုင်ငံခြားရေးဝန်ကြီး Tillerson ကချက်နိုင်ငံရဲ့မြို့တော် Dashna Mina ကိုသွားရောက်ပြီးသမ္မတ Idris Deby နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ချက်နိုင်ငံသားတွေကိုအမေရိကန်ပြည်ဝင်ခွင့်ကတ်သက်ချက်ကိုအမေရိကန်သမ္မတ Trump ကပြီးခဲ့တဲ့အောက်တိုဘာလမှာချမှတ်ထားတာကနေဖယ်ရှားပေးကောင်းပေးနိုင်တယ်လို့နိုင်ငံခြားရေးဝန်ကြီး Tillerson ကနောက်ပိုင်းမှာပြောခဲ့ပါတယ်။အမေရိကန်ကိုမပြောင်းခင်မှာတော့နိုင်ငံခြားရေးဝန်ကြီးကနိုင်ဂျီးရီးယားနိုင်ငံမြို့တော်အဘူဂျာကိုသွားရောက်ပြီးသမ္မတမာဟူမတ်တူဘူဟာရီနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာ
။ရုရှားသရှူဟောင်းဆာဂေးစခရီပယ်နဲ့တမိဖြစ်သူယူလီယာတို့လှုပ်ကြံတက်ဖြတ်ဖို့ကြံစီမှုအတွက်ရုရှားအပေါ်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကအပြစ်တင်ပြောဆိုဖို့ရှိနေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အစိုးရကိုစန့်ကျင်ပြီးနေနေတာတွေတန်းခတ်ပိတ်ဆို့မှုတွေချမှတ်ဖို့ရှိနေတယ်လို့အထင်ကရဗြိတိန်သတင်းစာကြီးကဖော်ပြလိုက်ပါတယ်။ အစိုးရရဲ့မြို့သားလုံခြုံရေးကောင်စီအစည်းအဝေးပြီးအစောဆုံးဒီကနေ့မှာကြေညာချက်ထွက်လာနိုင်တယ်လို့လဲဒီကနေ့တနင်္လာနေ့အစောပိုင်းမှာ Times of London သတင်းစာကြီးရဲ့ website မှာဖော်ပြတာဖြစ်ပါတယ်။စိုးရင်ရတဲ့အနေအထားနဲ့စည်ယုံတင်ထားတဲ့ Russia The Show Hound နဲ့သမီးဖြစ်သူတို့အပေါ်တိုက်ခိုက်မှုနဲ့ပတ်သက်လို့နောက်ဆုံးရထောက်လန်းရေးအချက်အလက်တွေကိုဝန်ကြီးတွေကြားနာကြမှာဖြစ်တယ်လို့လည်းသတင်းစာကြီးကဖော်ပြပါတယ်။တားဖာနှစ်ဦးကိုလှုပ်ကြံတပ်ဖြတ်ဖို့ဓာတုအစိတ်အသုံးပြုမှုနဲ့ရုရှားဆိုရာချအခြေဆက်တွေကိုလုံလောက်တဲ့တက်တည်အထောက်အထားတွေရဲနဲ့လုံခြုံရေးဌာနတွေကဖော်ထုတ်ထားနိုင်တဲ့အခြေအနေရှိတယ်လို့လည်းသတင်းရှင်းမြစ်တွေရဲ့အပြောကိုကိုကာပီသတင်းစာကြီးကဖော်ပြပါတယ်။ဗီတင်နိုင်ငံဆယ်ဗာရီမြို့မှာတပ်ဖြတ်ဖို့ဂျက်စီရာမှာအသုံးပြုခဲ့တဲ့ဓာတုအစိတ်ကိုတားဖာနှစ်ဦးတို့တွားခဲ့တဲ့အရက်ဘားနဲ့စားတောက်ဆိုင်တို့မှလည်းတွေ့ခဲ့ရပြီးအများပြည်သူကျန်းမာရေးကိုတော့ထိပါမဲ့အန်ဒီရဲ့ကြီးကြီးမားမားမရှိဘူးလို့ဗီတင်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကမနေ့တနင်္ဂနွေနေ့မှာပြောဆိုပါတယ်။အင်္ဂလန်အနောက်တောင်ပိုင်းဆယ်ဗာရီမြို့ကမေးလ်အရက်ဘားနဲ့ဇေစီစားတောက်ဆိုင်တို့ကိုမတ်လ၄ရက်နေ့နဲ့၅ရက်နေ့တို့မှာတွားရောက်ခဲ့ကြသူတွေအနေနဲ့အင်ဂျီတွေရှော့ပစ်တာတွေအပါအဝင်ကြိုတင်ကာကွယ်မှုတွေလုပ်ကြဖို့လဲကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကအကြံပြုထားပါတယ်ရှင်။
အမေရိကန်ကျောင်းဆရာဆရာမတချို့ကိုအထူးသဏ္ဍပြစ်တင်တန်းပေးဖို့နဲ့လက်နက်ဝယ်ယူသူတွေပေါ်ပြည်တော်စုအဆင့်ကနေနောက်ခံသမိုင်းကိုပိုတင်းတင်းကျပ်ကျပ်စစ်မဲ့ဥပဒေကြောင့်ထောက်ခံကြောင်းအင်ပီတော်ကထုတ်ပြောလိုက်ပါတယ်။ပြည်ခဲ့တဲ့3ပတ်ကျော်ကဖြစ်ခဲ့တဲ့ Florida ကျောင်းတွင်ဖြစ်ခဲ့မှုအပီလေးမှာပဲသမ္မတဒေါ်နယ်ထရန့်ကကျောင်းဆရာဆရာမတွေကိုလက်နက်တပ်ပေးသင့်ပြီလို့ပြောခဲ့ပြီးမှအခုတော့ပြည်နယ်တစ်ခုချင်းလိုက်အရေးချင်းပြစ်မိတဲ့ဆရာဆရာမတချို့ကိုသူတို့ဆန္ဒလျောက်သဏ္ဍပြစ်တင်တန်းပေးဖို့အင်ပီတော်ရရှိတွေကမနေ့ကပဲကတိပေးလိုက်တာပါ။ဒါအပြင်စစ်မှုထမ်းဟောင်းနဲ့ပင်စင်စားရဲဝန်ထမ်းဟောင်းတွေအနေနဲ့လည်းကျောင်းဆရာဆရာမအဖြစ်လျှောက်ထားဖို့အင်ပီတော်ရရှိတွေကတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့အရင်သမ္မတထရမ့်ထောက်ခံပေးထားတဲ့စစ်ပွဲသုံးလက်နက်ဝယ်ယူနိုင်သူအသက်သတ်မှတ်ချက်ကို18နှစ်ကနေ21နှစ်အထိတိုးမြှင့်ကိုတော့ထက်မကြေညာခဲ့ပါဘူး။မနေ့ကသတင်းတောက်တင်တဲ့တယ်လီဖုန်းကတဆင့်ရှင်းလင်းပွဲလုပ်ရမှာအင်ပီတော်ရရှိတွေကဆက်ပြီးပြည်နယ်တွေအနေနဲ့ချင်းချောက်သူရှိသူချင်းချောက်မှုရှိသူအဖြစ်ယူဆထားသူတွေလက်ထက်ကသနက်တွေကိုယာယီပြန်သိမ်းထားဖို့နဲ့ဒီလူမျိုးတွေလက်နက်မဝယ်နိုင်အောင်ကာကွယ်ပေးဖို့နောက်ကျမ်းမာရေးဆောက်ရှောက်မှုတွေတိုးချဲ့သွားဖို့သမ္မတထရမ့်ဘက်ကတိုက်တွန်းသွားမယ်လို့ဆိုပါရယ်ခင်ဗျာ
ထေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေတာမျိုးနားဆင်နိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုကြားရပါမယ်မြန်မာတပ်မတော်ဟာရခိုင်မြောက်ပိုင်းဒေသမှာပြီးခဲ့တဲ့ဩဂုတ်လကထဲမှာမီးရှို့ခံရတဲ့ဒီရခိုင်ဒီရိုဟင်ဂျာမွတ်စလင်တွေရဲ့ကျေးရွာတွေကိုသိမ်းပိုက်ပြီးလုံခြုံရေးတပ်စခန်းနဲ့ဟယ်လီကော်ပတာရန်နာကွင်းတွေတိစောက်နေတယ်လို့ဗီဒီယိုအခြေစိုက် AI ခေါ်အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးအဖွဲ့ကြီးကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလကစပြီးရခိုင်ဒေသမှာမြန်မာအစိုးရကလမ်းပန်းအခြေခံအဆောက်အုံတွေကိုတိုးပြီးဆောက်လုပ်နေတဲ့အပေါ်စိုးရိမ်မိကြောင်းလဲ AI အဖွဲ့ကပြောနေတာပါဒီအစီအရင်ခံစားတဲ့ကအချက်တချို့ကိုကောက်နှုတ်ပြီးတင်ဆက်ချင်ပါတယ်။ရခိုင်ပြည်မြောက်ပိုင်းမှာမီးလောင်ခဲ့တဲ့ရာချီတဲ့ရိုဟင်ဂျာတွေရဲ့ကျေးရွာတွေကိုသူတို့ရဲ့မျက်ကွယ်မှာမြန်မာအာဏာပိုင်တွေကလမ်းပန်းနဲ့အခြေခံအဆောက်အုံတွေကိုပြီးခဲ့တဲ့ဇန်နဝါရီလကစပြီးတိုးမြှင့်တိစောက်နေတယ်လို့အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးအဖွဲ့ Amnesty International အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောဆိုလိုက်တာပါ။အဲ့ဒီတည်းမှာမြန်မာစစ်တပ်ကရိုဟင်ဂျာတွေရဲ့မြေနေရာကိုသိမ်းပိုက်ပြီးလုံခြုံရေးတပ်စခန်းတွေတိစောက်လာနေတာကိုလေ့လာတွေ့ရှိရကြောင်း AI အဖွဲ့ပြောခွင့်ရပုဂ္ဂိုလ် Olaf Bloombis က VOA ကိုပြောပါတယ
် And we've uncovered how the military are building new bases for security forces on
ရခိုင်မြောက်ပိုင်းဒေသမှာရိုဟင်ဂျာတွေရဲ့မြေနေရာတွေကိုစစ်တပ်ကတိတိတသားသိမ်းပိုက်နေပြီးလုံခြုံရေးတပ်စခန်းနဲ့ဟယ်လီကော်ပတာရန်နာကွင်းတွေတိစောက်နေတာကိုမျက်မြင်တွေကတဆင့်သိရပါတယ်ဒီလောက်ရက်တွေကိုကြည့်ရင်မြန်မာတပ်မတော်ကရိုဟင်ဂျာတွေပေါ်ရာဇဝတ်မှုကျူးလွန်ရာရောက်နေပါတယ်
ရွေးညာတွေဘိုးစင်ပေါင်ဆက်အသက်မွေးဝမ်းကြောင်းပြုပြီးနေထိုင်လာတဲ့မြေပေါ်မှာဥယျာဉ်တွေစိုက်ပျိုးမြေတွေကျေးရွာတွေတိုးချဲ့တည်ထောင်ပြီးရွေးညာမဟုတ်သူတွေကိုပို့ပြီးနေထိုင်လာရေးနဲ့လုံခြုံရေးပို့ပြီးတင်းကျပ်လာနိုင်စေရေးမြန်မာအာဏာပိုင်တွေရဲ့လုပ်ရပ်ပေါ်မှာ AI အဖွဲ့ကြီးအနေနဲ့အထူးပဲစိုးရိမ်မိကြောင်းသူတို့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဂျူရုကနေရရှိထားတဲ့ဓာတ်ပုံနဲ့ဗီဒီယိုတွေရွေးညာတွေနဲ့တက်ကြွလှူရှားသူတွေကျွမ်းကျင်သူတွေနဲ့တွေ့ဆုံမေးမြန်းထားတာတွေကိုကိုးကားပြီးမြန်မာအာဏာပိုင်တွေဟာရခိုင်မြောက်ပိုင်းမှာပြန်လည်တိစောက်ရေးတွေလုပ်နေပြီးဆိုတော့ AI ရဲ့အစီရင်ခံစာထွက်ပေါ်လာတာပါ။မီးလောင်ပျက်စီးခဲ့တဲ့ရိုဟင်ဂျာကျေးရွာတွေကိုရှင်းလင်းပြီး ဥယျာဉ်သစ်တွေနဲ့လုံခြုံရေးစခန်းတွေအခြေခံလမ်းပန်းအဆောက်အုံတွေဟယ်လီကော်ပတာရန်နာခွင်းတွေတည်ဆောက်မှုကိုမြန်မာအာဏာပိုင်ကဒီနှစ်အစပိုင်းမှာအင်းနဲ့အားနဲ့လှုပ်ဆောင်လာတာတွေ့ရတာကြောင့်ရင်းညာတွေသူတို့ရဲ့နေရရင်ကိုလုံခြုံစိတ်ချစွာပြန်လာနိုင်ရေးပေါ်မှာစိုးရိမ်မိကြောင်း Olaf Blomqvist ကပြောပါတယ်
This makes it almost impossible for refugees who fled to Bangladesh to come back to
ဒီကိစ္စကိုပြောထုတ်တဲ့ရေးဆောင်ချက်တွေကိုကျွန်တော်တို့အားပေးပါတယ်တစ်ချိန်တည်းမှာပဲရင်းညာတွေမူလနေထိုင်ခဲ့တဲ့နေရာတွေကိုဖယ်ရှားရှင်းလင်းနေတာဟာရင်းညာတွေပေါ်ဖိနှိပ်တဲ့လိုရဲ့လိုပဲကျွန်တော်မြင်ပါတယ်ရင်းကြရီစိတ်ချလွန်ကျင်မှုမရနိုင်တဲ့စီမံကိန်းမျိုးကိုမြန်မာအစိုးရကရှောင်ရှားသင့်တယ်လို့ကျွန်တော်တိုက်တွန်းချင်ပါတယ်
။မြန်မာအရသာအစိုးရကတော့ရိုဟင်ဂျာတွေဌာနေပြန်နိုင်ရေးအတွက်ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေဆောင်ရွက်နေကြောင်းပြောဆိုထားပေမဲ့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုအချိန်အဟုန်နဲ့လုပ်နေတဲ့အပေါ်အကြီးအကျယ်စိုးရိမ်စရာဖြစ်မိကြောင်း AI ကပြောနေတာပါ။မြန်မာစစ်တပ်အာဏာပိုင်တွေကိုနိုင်ငံတကာကဖိအားပေးကြဖို့နဲ့ဆိုးရွားလာတဲ့လူအခွင့်အရေးချိုးဖောက်မှုရာဇဝတ်မှုတွေကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးအရေးယူရမယ်လို့လည်း AI အဖွဲ့ကြီးကတိုက်တွန်းထားပါတယ်ခင်ဗျာအခုလို AI အဖွဲ့ကြီးကထုတ်ပြန်လိုက်တဲ့အစီရင်ခံစာနားဆင်ရပြီးတစ်ဆက်တည်းမှာပဲမြန်မာနိုင်ငံမှာအမှန်တကယ်နေထိုင်ခဲ့တယ်ဆိုတဲ့အထောက်ထားပြနိုင်ပြီးစီစစ်နိုင်ခဲ့တဲ့လူဒုက္ခသည်300ကျော်စီးရင်ကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်လည်ပို့ဆောင်ထားပြီးဒီလူတွေကိုပြန်လည်လက်ခံရေးကတစ်ဖက်နိုင်ငံဘက်ကအကြောင်းပြန်ကြားမှုပေါ်မူတည်နေတယ်လို့လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးက VOE ကိုပြောပါရယ်ပြန်လည်လာရောက်ကြသူတွေကိုဂျာစကန်မှာခဏနေထိုင်စေပြီးမူလနေရာတွေစီပြန်ပို့ပေးမယ်လို့လည်းဆိုပါရယ်ပြန်ဝင်လာမဲ့ဒုက္ခသည်တွေရဲ့မူလနေရာကိုတပ်မတော်ကဝင်ယူပြီးအဆောက်အုံတွေစောင့်နေတယ်လို့နိုင်ငံတကာဘက်ကဆွဆဲပြောဆိုမှုတွေဟာမဟုတ်မှန်ဘူးလို့လည်းသူကညှင်းဆိုလိုက်ပါရယ်ဒီအကြောင်း VOE သတင်းတော့မေခါကသတင်းပေးပို့ထားပါရယ
်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကမြန်မာဘက်ကိုပေးလိုက်တဲ့လူ8000ကျော်စီးရင်တွေကမြန်မာနိုင်ငံမှာနေထိုင်ခဲ့ကြောင်းအထောက်ထားခိုင်လုံတဲ့လူ300ကျော်စီးရင်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်လည်ပို့ပို့ထားပြီးအဲ့ဒီလူတွေကိုပြန်လည်ခံရေးစတင်နိုင်ဖို့ကတစ်ဖက်နိုင်ငံဘက်ကအကြောင်းပြန်လာတဲ့အပေါ်မူတည်နေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကဆိုလိုက်ပါတယ်
။တကယ်တော့ဖြည့်ပြီးတဲ့ပုံစံကဒီအပူတဲ့ပုံစံမဟုတ်တဲ့အတွက်ကြောင့်ဒါကိုပြန်ပြီးတော့ညှိနှိုင်းဆောင်ရွက်စင်ပါပဲဒီစီစစ်လို့ရသလောက်အရေးအတွက်ကိုပြောတာအဲ့ဒီအရေးအတွက်ကိုဟိုဘက်ကစီရင်ပို့ထားတယ်ဒီပို့ထားတဲ့စီရင်တိုင်းတစ်ဖက်ကနေပြီးတော့ပြန်ပို့ပြီးဆိုရင်ကျွန်တော်တို့ကလက်ခံလို့ရပြီလေဟိုစီရင်ပို့တာဒီနေ့လောက်မှပို့တယ်လို့ကျွန်တော်ထင်တယ်အဲ့တော့ဘယ်တော့လောက်ပြန်ပြီးတော့စီရင်ပြန်ရမယ်ဘယ်တော့လောက်စဝင်မယ်ဆိုတော့ကျွန်တော်တို့မမှန်းတတ်သေးဘူးခင်ဗျာဒါပထမအကြိမ်ဖြစ်နေတော့လေ
2019ခုနှစ်အတွင်းရခိုင်ပြည်နယ်မှာရှိနေတဲ့လုံခြုံရေးစခန်းတွေတိုက်ခိုက်ခံရပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးရောက်ရှိနေတဲ့သူတွေကိုပြန်လည်လက်ခံနိုင်ဖို့မြန်မာအစိုးရဘက်ကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ညှိနှိုင်းဆောင်ရွက်နေတာဖြစ်ပါတယ်။နိုင်ငံတကာဘက်ကတော့လူဦးရေ8,000နီးပါးလောက်ရောက်နေတယ်လို့ဆိုထားပါတယ်။ဒီလူတွေပြန်ဝင်လာမယ်ဆိုရင်လှဖိုးကောင်ကြားစခန်းမှာယာယီနေထိုင်စေပြီးသူတို့ရဲ့မူလနေရာတွေမှာပြန်လည်နေရာချထားပေးဖို့မြန်မာအစိုးရဘက်ကပြင်ဆင်နေကြောင်းဒေါက်တာဝင်းမြတ်အေးကဆိုပါတယ်
။အခုကျွန်တော်ကလေဒါဝမြန်အောင်ဆိုပြီးတော့ကျွန်တော်တို့သူတို့အဲ့ဒီစီရင်မှာရှိတဲ့ဘေးရွာလေဆိုတော့ကျွန်တော်တို့ဒါတွေစီစီကြည့်နေတာပေါ့နော်။ကြည့်နေပြီးတော့အဲ့ဒီရွာတွေမှာကျွန်တော်ကနေဟိုအိမ်ရှိသလားမရှိတော့ဘူးလားမရှိရင်ပြန်လည်စောက်ဖို့ဆိုပြီးတော့ကျွန်တော်အခု village plan ကြီးလုပ်နေတဲ့နေရာမှာဟိုအဲ့ဒီထဲမှာကြည့်ရမှာပေါ့။အဲ့ဒီဟာကိုအခုစီစစ်နေတယ်စီစစ်ပြီးတော့ဒီမှာပဲသူတို့ကနေပြီးတော့ဟို cash for work နဲ့အိမ်ပြန်ဆောက်တဲ့နေရာမှာသူတို့လိုအားပြန်ပေးလို့လည်းရတယ်။လိုအားပေးဆိုတော့ပတ်စံနေစာရမှာပေါ့နော်။ဒီလိုနေနေဝင်ဆောက်လို့လည်းရတယ်။ဈေးစကားမှနေမယ်ဆိုရင်လည်းအဲ့ဒီဈေးစကားမှတစ်လထဲတော့ပုံမကြဘူးခင်ဗျာ။သူတို့စိတ်ကြိုက်ပုံစံနဲ့အိမ်ကြီးကိုဆောက်နိုင်အောင်ကျွန်တော်ကစီစဉ်ဆောင်ရပြီးမယ်။ဒီအဲ့ဒီဆောက်တဲ့နားမှာပဲနေပြီးတော့ဆောက်မယ်ဆိုရင်လည်း tank နေပေါ့နော် tank ကြီးတို့ပြီးထားမယ်အဲ့မှာနေနဲ့စောင့်ကြည့်ရတဲ့အိမ်ပေါ်တက်နေပေါ့အဲ့ဒီပုံစံနဲ့ဆိုရင်ကျွန်တော်ထင်တယ်ဈေးစကားတစ်လပတ်ဝန်းကျင်ပဲဖြစ
်မိရှုခံထားရပြီးနေရဲစွန့်ခွာထွက်ပြေးသွားကြရတဲ့မွတ်စလင်ဒေသခံတွေရဲ့အိမ်ယာကွက်တွေအပေါ်မှာမြန်မာစစ်တပ်ကအဆောက်အဦတွေတိစောက်နေတယ်လို့မျက်မြင်သက်သွေတွေရဲ့ပြောဆိုချက်ကိုကိုးကားပြီးနိုင်ငံတကာလူငယ်ချမ်းသာ့ခွင့်အဖွဲ့ကြီးကကြေညာချက်ထုတ်ပြန်ထားတာနဲ့ပတ်သက်လို့အဲ့ဒီဆွဆွဲမှုတွေကမမှန်ကန်ကြောင်းဝန်ကြီးကတော့ညှင်းဆိုခဲ့ပါတယ်
အဲ့တော့မဟုတ်ပါဘူးခင်ဗျာကျွန်တော်တို့ဒီပုံမှန်ဒီလူတွေဟိုနေသွားတဲ့နေရာတွေကတော့ပြန်လည်ရှင်းလင်းပြီးတော့ဟို village plan ပြန်လုပ်တဲ့အတွက်ကြောင့်မလို့နေသွားတဲ့နေရာတည့်တယ်မဟုတ်တော့နီးစပ်ဆုံးနေရာမှာပြန်ပြီးတော့နေရာရမှာလीနေရာရတဲ့ခါကျတော့အဲ့ဒီမှာကြောင်းနေဆောင်မယ်လုံုံကြီး sekarang nak sih mah bodi, tapi di sana barang ini sahun ni jangan sahun me, jauh ni sahun me, sahaja sih mah pelan jangan mah doang bawa, no, luni dah benih agai no, sahaja itu juga benih agai no, nak umi di mah sahaja ni ya benih agai no, sahaja sih, sendiri jangan sih luka, sih dia tu jauh miri le, sahaja lu jangan me, luni ini ada dulu bawa semua, tapi ya sebab dia doang sih bawa.
ဒါပေမဲ့မြို့တကြီးကျေးရွာနေမွတ်စလင်ဒေသခံကိုလာထွန်းကတော့တချို့ရွာတွေကလက်လက်နေတဲ့အိမ်ချမ်းကြီးနေရာတွေမှာစစ်တပ်ကအဆောက်အဦးစောက်တာတွေတွေ့ရှိရတယ်လို့ VOE ကပြောပြပါရယ်ဟိုဒုက္ခတွေတွေကိုရာကြီးလက်ခံတဲ့အဆောက်အဦးတွေပဲသူစောက်နေရာတွေ့ရတယ်ဒီမှာအဲ့ဒီတရားလာမဲ့ဒုက္ခတွေတွေရဲ့မူလနေရာမှာသူတို့ကဘာတကူမှဒီလူစောက်နေရာမတွေ့ရဘူး
အဲ့လောက်တိပဲတခြားရွာတွေမှာကြာတော့ကျွန်တော်တို့ဘယ်လိုပြောမလဲကျွန်တော်မြို့သူကြီးရွာကကျွန်တော်ရွာလဲဟိုမြို့ရှုခင်ရတာမှာပါသွားတယ်ရွာလုံးကိုဘူရူဇာနဲ့ပြတ်လိုက်တယ်ပြတ်ပြီးတော့သူတို့ကအဆောက်အဦတွေအများကြီးဆောက်လိုက်တယ်အဲ့မှာစစ်တပ်ဟိုတင်းကြီးလာကြမယ်လို့ပြောတယ်ပြီးခဲ့တဲ့ဇန်နဝါရီ 23 ရက်နေ့ကလေကဒုက္ခသည်တွေပြန်လည်ခံဖို့မြန်မာအစိုးရဘက်ကအသင့်ဖြစ်နေကြောင်းပြောဆိုထားပေမယ့်နှစ်ဖက်ညှိနှိုင်းဆောင်ရွက်မှုတွေမပြီးသက်သေးတဲ့အတွက်အခုချိန်ထိပြန်လာတဲ့သူရှိသေးပါဘူး
ပြည်ထောင်စုမိခဖြစ်ပါတယ်ခင်ဗျာထွန်ပြေးသွားတဲ့ရွေးညာဒုက္ခသည်တွေကိုပြန်လဲလက်ခံဖို့မြန်မာအစိုးရကစီစဉ်ဆောင်ရွက်နေတဲ့အခုလိုအခြေအနေမျိုးတွေရှိနေကြမှာပဲမြန်မာနိုင်ငံတွင်ရခိုင်မြောက်ပိုင်းအခြေအနေဟာဂျန်နိုဆိုက်မျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ရာရောက်တဲ့အနေအထားအထိမြင်လာရတာကြောင့်ဒါကိုစုံစမ်းအရေးယူကန်တွယ်သွားဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အ ဘင်္ဂလားဒေ့ရှ်မှာထားပြီးအချက်လက်စူးစောင်းစစ်ဆေးသုံးသပ်ဖို့ကလည်းလှုပ်ဆောင်မှုကိုအရေးကြီးတယ်လို့အကြံပြုတိုက်တွန်းသွားတာပါဒါနဲ့ပတ်သက်လို့ကိုသားညွန့်ဦးကပြောပြမှာပ
ါရခိုင်မြောက်ပိုင်းဒေသထဲမှာကြန့်ရှိနေသေးတဲ့မွတ်စလင်အတိုင်းဝိုင်းကိုပါစောင့်နေရေးကြက်တဲပြီးတော့နေထိုင်လို့မရအောင်စောင့်နေမှုမျိုးတွေတွေ့နေရပြီးတော့ဒါဟာရွန်ဂျာဒုက္ခတွေတွေနေရပြန်လို့မဖြစ်နိုင်အောင်လို့ငွေဝါဒချမှတ်ပြင်ဆင်ဆောင်မှုဖြစ်တဲ့ဆိုပြီးတော့မစ်ရန်ဟီလီကဆွဆွဲသွားခဲ့ပါတယ်2016နဲ့2019ခုနှစ်မှာဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းဖြစ်ရပ်တွေဟာဂျီနိုဆိုက်မျိုးတုံးတပ်ဖြတ်မှုကျွလွန်တဲ့အနေအထားအထိမြင်တွေ့လာရတာကြောင့်ဒါကူအပြင်းထန်ဆုံးအရေးယူကန်တွယ်ဖို့ကိုလည်းဒီကနေ့လုပ်တဲ့လူခွင့်ကောင်စီအစည်းအဝေးမှာကုလသမဂ္ဂကိုယ်စားလှယ်ကတိုက်တွန်းခဲ့ပါတယ်။ဒါလို့လူမျိုးနွယ်စုဘာသာတရားအုပ်စုတစုကိုပြစ်မှတ်ထားပြီးတော့အကြမ်းဖက်ဆောင်ရွက်နေတာတွေကိုအစိုးရခေါင်းဆောင်ဘိုင်းကလည်းဘာမှဟန်တားတာမျိုးမရှိခဲ့ဘူးလို့မစ်ရန်ဟီလီကပြောပါတယ်။ဒါကြောင့်လေဒီအဖြစ်ပြက်မှာတာဝန်ရှိတဲ့သူတွေကိုအေးအေးယူအဖြစ်ပေးနိုင်ဖို့အတွက်ကုလသမဂ္ဂအချက်အလက်စုဆောင်ရေးအဖွဲ့တစ်ခုကိုဘင်္ဂလားဒေ့ရှ်နိုင်ငံမှာအခြေပြုပြီးတော့ဖွဲ့စည်းသွားဖို့လူခွင့်ရေးကိုယ်စားလှယ်ကကုလလူခွင့်ရေးကောင်စီကိုအကြံပြုသွားပါတယ
်။ I am recommending the establishment of a structure to be based in Cox's Bazar, Bangladesh under the auspices of UN to investigate documents.
လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့အချက်အလက်ထောက်ထားပြီးမြေပုံတွေကိုစုဆောင်းစစ်ဆေးစုံစမ်းသုံးသပ်နိုင်ဖို့ကုလသမဂ္ဂလုပ်ငန်းအဖွဲ့တစ်ခုကိုဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာမှာအခြေချပြီးဒီကုလသမဂ္ဂရဲ့ကြီးကြပ်မှုအောက်အဖွဲ့လုပ်ငန်းတစ်ခုထားဖို့အတွက်အကြံပြုချင်ပါတယ်။နိုင်ငံကပြစ်မှုဆိုင်ရာဥပဒေတွေနဲ့အညီပြည်တွင်းတရားစီရင်ရေးဖြစ်ဖြစ်နိုင်ငံကခုံရုံးမှာပဲဖြစ်ဖြစ်ဒီကိစ္စကိုလွတ်လပ်တဲ့တရားစီရင်ရေးလှုပ်ဆောင်နိုင်ဖို့အတွက်ဒီအဖွဲ့အနေနဲ့အချက်အလက်တွေပံ့ပိုးအထောက်အကူပေးရပါမယ်။2016ခုနှစ်နဲ့2019ခုနှစ်အကြမ်းဖက်တိုက်ခိုက်မှုတွေမှာအာဆာအဖွဲ့နဲ့ရခိုင်ဗုဒ္ဓဘာသာဝင်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဒီလိုဖြစ်ပြီးတဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်ကင်တွယ်မှုတွေအားလုံးကိုစုံစမ်းစစ်ဆေးရပါမယ်
။ရခိုင်မြောက်ပိုင်းအခြေအနေမှာလည်းမကဘဲနဲ့မြန်မာနိုင်ငံအရှိတ်ဘက်နဲ့မြောက်ပိုင်းတိုင်းရင်းသားဒေသတွေမှာလည်းမြန်မာစစ်တပ်ကနေပြီးတော့စစ်အင်အားသုံးပြီးတော့တိုင်းရင်းသားလက်နက်ကိုင်တွေကိုဖိအားပေးလာတာမျိုးရှိတယ်လို့မစ်ရန်ဟီလီကပြောပါတယ်။အထူးသဖြင့်တော့ဒီကချင်နဲ့ရှမ်းပြည်နယ်ဘက်မှာမြန်မာစစ်တပ်ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေရှိလာတဲ့အခြေအနေကြောင့်အရသာပြည်သူတွေထိခိုက်မှုရှိလာတာတွေကိုသူကထောက်ပြပါရတယ်။တစ်ဖက်မှာတော့မြန်မာနိုင်ငံတွင်းအရဖက်အဖွဲ့အစည်းတွေသတင်းတောက်တွေတက်ကြွလှုပ်ရှားသူတွေပေါ်မှာဖိနှိပ်မှုတွေတိုးလာပြီးတော့ဒီမိုကရေစီလွတ်လပ်မှုပေါင်ဟာလည်းကျင်းလာတယ်လို့ကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်ကဝေဖန်သွားပါတယ်။
In the 2 years since the victory of the NLD in national elections, the government has yet to make any real progress on legal and judicial reform.
အနာဒီအစိုးရဖြစ်လာပြီးနှစ်နှစ်အတွင်းမှာပဲအစိုးရအနေနဲ့ဥပဒေပိုင်းနဲ့တရားစင်ရေးပြင်ပြောင်းလဲမှုတွေကိုဘာမှတိုးတက်လာအောင်မလုပ်နိုင်သေးပါဘူး။က ိုလိုနီခေတ်တုန်းကဖိနေရေးဥပဒေတွေနဲ့မကြခင်ကပြဋ္ဌာန်းခဲ့တဲ့ဥပဒေတွေကိုတုံပြီးတော့ဒီအတိုက်ခံတွေကိုပြစ်မှတ်ထားကိုင်းတွယ်လာပါတယ်။ဒီမိုကရေစီလွတ်လပ်မှုတွေလည်းကျင်းပြောင်းလာပါတယ်
။ရခိုင်မြောက်ပိုင်းကိစ္စနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းကိုကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတွားရောက်စစ်ဆေးကြည့်ရှုကြဖို့ကိုလည်းသူကတိုက်တွန်းပါလေ။အထူးသဖြင့်တော့ဒီလာမယ့်အထူးထွေညီလာခံအတွက်သူအစီအစဉ်စာရေးသားနိုင်ဖို့တရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံကိုတရားဝင်ခီးသွားနိုင်ဖို့လည်းမျှော်လင့်ထားတယ်လို့ဆိုပါရယ်မြန်မာအစိုးရအနေနဲ့ကလည်းသူ့ကိုပြည်ဝင်ခွင့်မပေးတာကိုပြန်ပြီးတော့စဉ်းစားဖို့တိုက်တွန်းသွားပါရယ်မြန်မာအစိုးရကလည်းတာမတ်ကြီးဦးထင်လင်းကတော့ရခိုင်မြောက်ပိုင်းအရေးနဲ့ပတ်သက်ပြီးတော့မစ်ရန်ဟီလီနဲ့နိုင်ငံတကာရဲ့ဆွဆွဲချက်တွေကိုပယ်ချပါရယ်ဆွဆွဲပြောဆိုနေကြသလိုလူမျိုးနွယ်စုလိုက်ဖယ်ရှားတယ်ဆိုတဲ့ပြစ်မှုမျိုးတွေကိုမြန်မာအစိုးရအနေနဲ့လက်ခံမှာမဟုတ်ဘဲနဲ့တက်တဲ့အထောက်ထားအခိုင်အမာပြနိုင်လို့ရှိရင်ရည်ယူဖြည့်ရှင်းဖို့လည်းအသင့်ရှိတယ်လို့တုံ့ပြန်သွားပါတယ်။ပြဿနာတွေကိုဖြည့်ရှင်းရေးအတွက်ကုလသမဂ္ဂနဲ့ဆက်ပြီးတော့ပူးပေါင်းဆောင်ရွက်သွားမယ်လို့ဆိုပေမဲ့ကုလသမဂ္ဂလူခွင့်ကိုယ်စားလှယ်ကိုတော့အစားထိုးခံဖို့မြန်မာဘက်ကတိုက်တွန်းသွားပါတယ်ခင်ဗျာ
။ကိုသားညုံတင်ပြခဲ့တာပါ။မြန်မာပြည်ဆိုင်ရာသတင်းတွေကိုဒီမှာခဏနားပြီးအမေရိကန်နဲ့ဆိုင်တဲ့နိုင်ငံကသတင်းလွှာတစ်ပုဒ်တင်ဆက်ပါမယ်။ Florida ပြည်နယ် Parkland မြို့ကကျောင်းတစ်ခုမှာ February 14ရက်နေ့ကလူဆက်ခွန်ဦးတည်ဆုံးခဲ့တဲ့တနက်ပစ်ခတ်မှုဖြစ်ခဲ့ခြင်းအားစာပြီးအမေရိကန်နိုင်ငံတဝမ်းမှာကျောင်းသားတွေဆန္ဒပြခဲ့ကြပါတယ်။ဒီပစ်ခတ်မှုတလားပြည့်တဲ့မတ်လ14ရက်တပတ်ခါကျရင်တည်ဆုံသွားတဲ့သူတွေကိုအောက်မေ့ဂုဏ်ပြုတဲ့အနေနဲ့ရောမူဝါဒရေးဆွဲသူတွေတည်အောင်ကျောင်းသားတွေကတနင်္ဂနွေလုံးအတိုင်းတာနဲ့18မိနစ်ကြာလမ်းပေါ်ထွက်ဆန္ဒပြဖို့စီစဉ်နေပါတယ်။ VOA သတင်းတော် G Chris သတင်းကိုတော့ကိုရန်နိုင်ကပြောပြမှာပါ
။ Florida ပြည်နယ် Parkland မြို့ကအထက်တန်းကျောင်းတစ်ခုမှာပြီးခဲ့တဲ့ February လကကျောင်းသားဟောင်းတစ်ယောက်က AR-15 မောင်းမြန် rifle နဲ့ပစ်ခတ်ခဲ့တာကြောင့်လူ18ယောက်တည်ဆုံးပြီးအဲ့နောက်တနိုင်ငံလုံးအတိုင်းအတာနဲ့အကြောင်းသားတွေဆန္ဒပြလာနေကြတာဖြစ်ပါတယ်။ဒီပြစ်ခတ်မှုတလားပြည့်တဲ့နေ့မှာတော့ထိခိုက်တည်ဆုံးသွားတဲ့သူတွေကိုအောက်မေ့ဂုဏ်ပြုတဲ့အနေနဲ့ရောကျောင်းတွေမှာတနက်ကန်အကြမ်းဖက်တဲ့ပြဿနာတွေဖြစ်နေတာကိုသတိပြုလာအောင်လုပ်တဲ့အနေနဲ့ပါ။နိုင်ငံတော်မှာရှိတဲ့ကျောင်းသားတွေဆရာဆရာမတွေနဲ့တခြားတက်ကြွလို့ရှားသူတွေက18မိနစ်ကြာလမ်းပေါ်ထွက်ဆန္ဒပြကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကတော့ညယောက်မြို့တော်ဝန် Bell WCO ဟာကျောင်းသားတွေနဲ့တွေ့ဆုံပြီးတော့ဒီကိစ္စကိုဆွေးနွေးခဲ့ကြပါတယ်။သူတွေကတော့ចောင်းသားလှူရှာမှုဟာ American Rifle အသင်းရဲ့ထိန်းချုပ်မှုပါတဲ့ဆန္ဒသဘောထားအစ်စ်ကိုဖော်ထုတ်တဲ့နီလန်တစ်ခုဖြစ်တယ်ဆိုပြီးတော့အလေးပေးပြောကြခဲ့ပါတယ် Ariel Geismer ဟာ New York အထက်တန်းចောင်းသူတူဖြစ်ပါတယ
် As I turn on the TV and I see all of these mass shootings that I know could have been
TV ဖွင့်ကြည့်လိုက်တိုင်းလူတွေအများများမသိသမဲနဲ့တေဆုံတဲ့ပြစ်ခတ်မှုတွေကိုတွေ့နေရတယ်ဒါတွေကိုကာကွယ်နိုင်ခဲ့တဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမလည်းတခြားလူတွေလိုပါပဲဒါကကျမရဲ့တာဝန်ကျမတို့တခုခုလုပ်ဖို့လိုတယ်လို့ခံစားရပါတယ
်တချိန်တည်းမှာပဲတချို့တွေကလည်း American ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်1အရခွင့်ပြုထားတဲ့ American နိုင်ငံတွင်းသနက်ကိုင်ဆောင်ခွင့်နဲ့တာဝန်တည်တည်သနက်ပိုင်ဆိုင်ခွင့်ရှိဖို့အတွက်ထောက်ခံကြောင်းပြောဆိုပါတယ် Daniel Flores ဟာ New York အထက်တန်းကျောင်းသားတူဖြစ်ပါတယ
် You never know the moment when an armed person can come in and when armed person comes inWe need to have somebody ready.
တနက်ကင်ထားတဲ့သူတယောက်ပဲချိန်ရောက်လာမလဲဆိုတော့ဘယ်သူမှမသိနိုင်ပါဘူး။အဲ့လိုရောက်လာတဲ့အချိန်မှာသူ့ကိုရင်ဆိုင်ဖို့အတွက်အသင့်ရှိနေတဲ့သူတယောက်လိုပါတယ်။ကျောင်းသားတွေအားလုံးဘေးကင်းလုံခြုံဖို့အတွက်အဲ့ဒီတနက်သမားကိုပြစ်ဖို့တနက်ကင်ပြီးအကာအကွယ်ပေးနိုင်မယ့်ကျောင်းလုံခြုံရေးအရာရှိလိုမျိုးကျွန်တော်တို့လိုအပ်ပါတယ
်။ဝါရှင်တန်မှာတော့လာမယ့်မတ်လ24ရက်နေ့ကျရင်ကျောင်းသားတွေချီတက်ဆန္ဒပြဖို့စီစဉ်ထားသလို1996ခုနှစ်ကကော်လိုရာဒိုပြည်နယ်ကော်လံပိုင်းမှာဖြစ်ခဲ့တဲ့ပြစ်ခတ်မှုနှစ်ပတ်လည်အထိမ်းအမှတ်နောက်ထပ်ကြီးတက်ဆန္ဒပြပွဲတစ်ခုကိုလည်းဧပြီလ20ရက်နေ့မှာပြုလုပ်သွားဖို့စီစဉ်ထားပါတယ်။တချို့ကျောင်းခရိုင်နယ်မြေတွေကတော့သူတို့အနေနဲ့ကျောင်းသားတွေလမ်းပေါ်ထွက်ဆန္ဒပြတာကိုအတိအမှတ်ပြုမှာမဟုတ်ကြောင်းနဲ့ဆန္ဒပြပွဲမှာပါတဲ့သူတွေကိုလည်းအရေးယူမှာဖြစ်တယ်လို့ကြေညာထားပါတယ်။ဒါပေမဲ့တချို့တွေကလည်းထောက်ခံကြပြီးတော့တချို့တက္ကသိုလ်ကောလိပ်တီဆိုရင်ဒီဆန္ဒပြပွဲမှာပါလို့ကျောင်းဝင်ခွင့်ကိုမထိခိုက်နိုင်ဘူးလို့ထက်လောင်းအာမခံပြောကြားထားပါတယ်ခင်ဗျာ
။ကိုရနိုင်တင်ပြခဲ့တာပါခင်ဗျာ။မကြခင်မှာအပတ်စဉ်ကန်တာတွေကိုစက်တိုက်နားဆင်ရဖို့ရှိပါလေ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ view ရဲ့တင်းလာနေညဘက်အစီအစဉ်တွေကိုည10နာရီထိလိုင်းနံပါတ်25 kHz 11965လိုင်းနံပါတ်32 kHz 9323ညလိုင်းနံပါတ်51 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့စီးပွားရေးကဏ္ဍတက်တန့်ရောင်းသတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကံကုန်ယုံကြည်တဲ့သူတွေရှိလို့ကံကုန်ယုံကြည်ပဲနဲ့ရှောင်နေတဲ့သူတွေလည်းအများရှိပါတယ်။တချို့တော့သူတွေကစိတ်ရည်ယုံကြည်အောင်ပေါ်ဆောင်နေတယ်
။ကိုလင်းလင်းထွန်းရဲ့ယုံကြည်ရာတွေကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုတော့စီးပွားရေးကဏ္ဍလှည့်ရောက်လာပါပြီ။တိုင်းပြည်စီးပွားရေးနဲ့ပတ်သက်လာရင်လက်ရှိအစိုးရကဘယ်ကဏ္ဍကိုအဓိကအာရုံစိုက်လုပ်နေတယ်။လုပ်နေတာတွေအောင်မြင်မှုရှိမရှိလူတွေကဘယ်အချက်တွေကိုကြည့်ပြီးသိနိုင်မယ်။လူမှုနဲ့ဓာတ်ရိုက်သက်ဆိုင်တဲ့စီးပွားရေးဘိုင်းကိုအစိုးရကတကယ်တမ်းအယုံဆိုင်လှူလာနိုင်ကြီးအလားလားစတဲ့အကြောင်းတွေနဲ့ပတ်သက်ပြီးသုံးသက်ချက်ဆောင်းပါးတွေရေးသားနေတဲ့ကြီးပြူကြီးမဲ Facebook စာမျက်နှာကိုစီစဉ်သူတွေတဲကတူဦးဖြစ်တဲ့ကိုကျော်စင်ခိုင်ကို VOA ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းပြီးဒီတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်
ကိုကျော်စောခိုင်ရေးတဲ့ဒီဆောင်းပါးပေါ်လေအဲ့ဒီမှာဒီအစိုးရကလောလောဆယ်မှာမက်ခရိုစီးပွားရေးတည်ငြိမ်မှုရဖို့စ조사နေတယ်လို့အကြီးအကဲပြောရပါတယ်။ဆိုတော့ကျွန်တော်တို့ VOA ပြည်သက်နားလည်အောင်လို့ဒီလိုမက်ခရိုစီးပွားရေးတည်ငြိမ်မှုရဖို့စ조사နေတယ်ဆိုတာကိုရိုးရှင်းတဲ့အသုံးလုံးနဲ့ပြောမယ်ဆိုရင်အစိုးရကဘယ်ကိစ္စတွေကိုတကယ်တမ်းအာရုံစိုက်လုပ်နေတယ်ဆိုတာရှင်းပြပေးပါလားခင်ဗျ။ဟု
တ်ကဲ့။အဓိကတော့တိုင်းပြည်ရဲ့စီးပွားရေးတစ်ခုလုံးကိုလွှမ်းခြုံပြီးစဉ်းစားတာပါ။ဈေးကွက်ကြီးတစ်ခုလုံးကိုခြုံပြီးစဉ်းစားလိုက်တာ။တိုင်းပြည်ရဲ့ပြည်ပကုန်သွယ်ရေးနိုင်ငံညာကလာတဲ့ယင်းဒီမြုံနံမှုအခြေအနေပြီးတော့ကျွန်တော်တို့မြန်မာငွေကြေးရဲ့တန်ဖိုးပေါ့မြန်မာငွေကြေးနဲ့နိုင်ငံညာငွေလဲလဲနှုံးနေမြန်မာငွေဖောင်းပွားနှုံးအစိုးရရဲ့ဝင်ငွေနဲ့ထွက်ငွေ GDP ဒီလိုဟာမျိုးတွေအားလုံးကိုအဓိကအာရုံစိုက်ပြီးလုပ်နေတဲ့ဟာကိုမက်ခရိုစီးပွားရေးလို့ဆိုလို့ရှင်တာနည်းနည်းချက်ပြောမယ်ဆိုလို့ရှင်တော့ဥမာဆိုကြပါစို့ခဏအစိုးရရဲ့ဝင်ငွေကဘယ်လောက်ရှိသလဲအစိုးရဘယ်ကနေငွေတွေဝင်နေသလဲအင်ငွေတွေကိုသူတို့ဘယ်လိုပြန်သုံးရမလဲဝင်နေတဲ့ဝင်ငွေကနေပြီးလုံးစရာတွေကများနေလို့ရှိရင်တခြားငွေရပေါက်တွေဘယ်လိုရှာနိုင်မလဲအဲ့တော့အစိုးရကမလုံနိုင်တော့ဘူးဆိုလို့ရှိရင်ရော public ကိုဘယ်ကဏ္ဍတွေကိုလွှဲပေးဖို့ဖြစ်နိုင်မလဲ public ကမှာရောလုံနိုင်တဲ့အစွမ်းအစရှိသလားငွေကြေးတောင်တင်မှုမျိုးရှိသလားမရှိဘူးဆိုရင်ဥမာဆိုကြပါစို့ဘဏ်တွေရဲ့အခန်းကဏ္ဍကဘယ်လောက်လဲသူတို့ငွေချေးပေးနိုင်မလားဘဏ်လုံးလုံးတွေကိုဘယ်လိုထားမလဲတင်မလားချမလားအဲ့လိုကိစ္စမျိုးတွေကိုအဓိကထားပြီးကြံ့တွယ်နေတာကိုဟိုမက်ခရိုစီးပွားရေးပြည်ညင်မှုရအောင်လုပ်နေတယ်လို့ကျွန်တော်ဆိုလိုချင်တာ
ပါဟုတ်ကဲ့ပါခင်ဗျာဆိုတော့လက်ရှိ NLD ပါတီဦးဆောင်တဲ့အစိုးရပေါ့လေဒီအစိုးရကဒီမက်ခရိုစီးပွားရေးပြည်ညင်မှုရဖို့စ조사နေတယ်ဆိုတော့အခုချိန်ထိလှုပ်ထားသမျှတွေထိရောက်တယ်မထိရောက်ဘူးအောင်မြင်တယ်မအောင်မြင်ဘူးစသည်အပြင်ဆိုတော့ကိုလူလူကလက်တွေ့အားဖြင့်ဘယ်ချက်တွေကိုကြည့်ပြီးတော့များသိနိုင်ပါမလဲခင်ဗျာ
နိုင်ငံညာငွေလဲလဲနှုံဆိုတဲ့ဟာမျိုးကြတော့ချက်ချင်းသိနိုင်တဲ့ဟာမျိုးပါဥမာသူနဲ့ဆက်ဆက်ပြီးတော့ငွေဖောင်းပွားနှုံဆိုတာလေဒီငွေလဲလံနှုံနဲ့ဆက်ဆက်ပြီးတော့သိနိုင်တဲ့ဟာမျိုးပါပဲနောက်တစ်ခုကုန်စည်နှုံလိုဟာမျိုးတန်တုံးနှုံလိုဟာမျိုးတွေကြတော့လေကျွန်တော်တို့နှိဝတ်ထားလို့ရတဲ့ကိစ္စမျိုးတွေတော့မဟုတ်ပါဒါပေမဲ့နည်းနည်းသိရခက်တဲ့ဟာတွေရှိတာပေါ့ဘတ်ဂျက်လိုဟာမျိုးကျွန်တော်တို့နိုင်ငံသားကုန်သွယ်ရေးလိုဟာမျိုးနောက်တစ်ခုကဟို bill of payment ဆိုတဲ့ POP လိုဟာမျိုးပေါ့နော် export ဘလောက်ရှိတယ် twin ကုန်ဘလောက်ရှိတယ်ဆိုတဲ့ဟာမျိုးတွေကလည်းထုတ်ပြန်ပေးနေမှာပြည်သူလူထုကသိနိုင်ပါလိမ့်မယ်ဒီမှာကျွန်တော်နည်းနည်းပြောချင်တာကဥမာ bill of payment လို့ဟာမျိုးကြတဲ့ခါကျတော့သူကတနိုင်ငံလုံးမှာရှိတဲ့နိုင်ငံသားငွေအဝင်အထက်ကိုကြည့်တာဗျာအဲ့တော့ဆော့ဆော့ပြောတဲ့ပြပကုံတော်ရေးဆိုတာဒီကောင်ရဲ့အစိပ်ပိုင်းအကြီးတစ်ခုပေါ့နော်အဲ့ဒီလိုဟာမျိုးတွေပေါ့ the bill of payment ကနည်းနည်းအရေးကြီးတယ်သူကအပေါင်းထွက်မှာကျွန်တော်တို့နိုင်ငံသားအရန်ဝင်ငွေဆိုတဲ့ဟာမျိုးဖြစ်လာမှာ哦ဒီကောင်မျိုးတွေကသူကထောက်ပြန်နေမှာ哦သူလူထုကသိနိုင်မဲ့ဟာမျိုးတွေပေါ့ဒါပေမဲ့ခက်တာကဒီဟာလေးကြောင့်လည်းတခါလေကြတော့လူတို့ကစိတ်ဝင်စားတဲ့တိမ်ကန်းတွေမဟုတ်ပြန်ဘူးသူတို့ပို့ပြီးအဓိကစိတ်ဝင်စားတာကုံစင်းလုံးဟာနေဖြစ်နေတာ
Okay ကျွန်တော်လည်းအခုအဲ့ဒါကိုဖြတ်မိခြင်းလို့ပါဆိုတော့လူတို့ကသူတို့နဲ့ဓာတ်ရိုက်သူတို့ဘက်ကိုဓာတ်ရိုက် တက်ရောက်နေတာကကုန်စည်နှလုံးဟာမျိုးဆိုတော့လက်ရှိချိန်မှာကကျွန်တော်တို့လည်းပြည်တွင်းမှာအတန်ကြီးကြားနေရတယ်ကုန်စည်နှလုံးကကျသွားတာမရှိဘူးကုန်စည်နှလုံးကတက်တာကြီးပဲရှိတယ်ဆိုတော့မက်ခရိုစီးပွားရေးတည်ငြိမ်မှုရဖို့ကြိုးစားနေတာတွေကထင်တော့မအောင်မြင်သေးဘူးလို့ပြောမယ်ဆိုရင်ကမှားသလားခင်ဗ
ျဒီဟာကကျွန်တော်တို့မက်ခရိုနဲ့တော့မဆိုင်တော့ဘူးလို့မိုက်ခရိုဘိုင်းကိုရောက်သွားပြီလို့ကျွန်တော်ထင်တယ်ဗျဘာဖြစ်လို့လဲဆိုတဲ့အခါကျတော့ဥမာဆိုကြပါစို့နော်ဒီ macro ဆိုတာကဥမာကျွန်တော်ကဟိုတနိုင်ငံလုံးအတိုင်းအတာနဲ့ GDP လိုဟာမျိုးစဉ်းစားနေတဲ့အချိန်မှာ micro ဘိုင်းမှာကြတော့အခါကျတော့လုပ်ငန်းရှင်ကသူ့ပစ္စည်းတစ်ခုလုံးရဲ့ value ရောင်းလို့အားလို့ဘာလို့ဟိုကြည့်နေတဲ့ဟာမျိုးကိုအဲ့တော့လူထုနဲ့တိုင်းရိုက်ဆက်ဆက်တဲ့အပိုင်းကသူက micro ဘိုင်းမှာပို့ပြီးများတယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့အဲ့ဒီဟာကိုလည်းပဲကိုကျော်စောခန့်ရေးတဲ့ဆောင်းပါးထဲမှာလည်းပြောထားပါတယ်ဒီစီးပွားရေးလုပ်ငန်းတစ်ခုချင်းစီကိုဒီစီကြည့်တာမိုက်ခရိုစီးပွားရေးလို့ရှင်းပြထားတာကျွန်တော်ဖတ်ရပါတယ်ဆိုတော့အဲ့လိုတစ်ခုချင်းစီကိုအခုအချိန်မှာအစိုးရအနေနဲ့အသေးစိတ်မကြည့်နိုင်သေးဘူးဆိုတဲ့သဘောမျိုးရေးထားတယ်လည်းတွေ့ရပါတယ်ဒီတော့ကဒီမိုက်ခရိုစီးပွားရေးကလူထုများအစုကြီးစီးပွားရေးအဆင်မပြေမပြေဆိုတာနဲ့ဓာတ်ရိုက်သက်ဆိုင်နေတယ်ဆိုတဲ့အခါကျတော့ဒီမိုက်ခရိုစီးပွားရေးလူထုနဲ့ဓာတ်ရိုက်သက်ဆိုင်တဲ့စီးပွားရေးဘိုင်းကိုအစိုးရအနေနဲ့ဘယ်ချင်းဘယ်ဆင်းလောက်မှကြည့်လာနိုင်မယ်လို့ကျွန်တော်တို့ခန့်မှန်းနိုင်ပါတယ်လေခင်ဗျာ
micro ဆိုတာကတော့ကျွန်တော်တို့သက်ကလုံးမှာဟောပဲ microscope ပေါ်မှာတင်ကြည့်တဲ့သဘောမျိုးပေါ့လေဟိုအသေးစိတ်ကြည့်တဲ့ဟာပေါ့သူကတစ်ပင်တပင်ချင်းစီကိုကြည့်တဲ့သဘော macro ကတစ်တော်ကြီးတစ်ခုလုံးကိုပြောပါဆိုရင်အဲ့တော့ macro အစိုးရအဆုံးဖြတ်ပေးနေတဲ့အချိန်မှာ micro ကအဓိကကကုမ္ပဏီပိုင်ရှင်တွေလုပ်ငန်းရှင်တွေနဲ့သူကဟို local government တွေနဲ့ပိုသက်ဆိုင်တဲ့အပိုင်းဖြစ်လာတယ်ဗျအဲ့တော့macro ကတကယ်ကျေပြန့်တာတော့မှန်တယ်ဒါပေမဲ့ micro မှာမအောင်မြင်မဲနဲ့တော့အလုတ်ကင်နေမဖန်ပြီးနိုင်ဘူးတပြည်လုံး GDP တက်လာတယ်ဆိုရင်တခါလေဒါမျိုးကကိန်းကနန်းပဲဖြစ်နေအလူလူကစားလို့ရတာမဟုတ်ဘူးတူချင်း GDP တက်လာဖို့လိုတယ်ဆိုလိုတာ micro မအောင်မြင်စဉ်းရမှုရှော့ချတယ်ဆိုတဲ့ကိစ္စမျိုးတွေကလည်းမဖြစ်လာနိုင်ဘူးအဲ့တော့ဆိုလိုတာကတနိုင်ငံလုံးဆိုတဲ့လွှမ်းခြုံမှုတွေဆိုင်ရင်ကျွန်တော်တို့ကဒေသတစ်ခုချင်းစီကိုကြီးဖို့လိုလာတယ်ဒါပေမဲ့အဆက်ဆက်တော့ရှိရမှာပေါ့လေဘိုးအစိုးရ policy ကလိုကဲအစိုးရတစ်ခုချင်းစီနဲ့လိုက်ပြောညီတွေရှိဖို့လိုလာတယ်ဒါပေမဲ့ကျွန်တော်ပြောချင်တာ micro ကအစိုးရကင်တွယ်တယ်ဆိုတဲ့အခါတဲ့ဒေသဆိုင်ရာအစိုးရတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေကုမ္ပဏီတွေနဲ့ပို့ပြီးတော့ဆက်ဆက်လာတယ်အပိုင်းပေါ့အဲ့တော့သူကဟို macro ဘယ်အထိကောင်းမှmicro စနိုင်မယ်ဆိုတာမျိုးတော့မရှိပါဘူးဒါပေမဲ့ macro တည်ငြိမ်လာလို့ရှိရင် micro မှာလုံးလုံးကန်လို့ပိုကောင်းလာနိုင်တဲ့အနေအထားတွေရှိပါတယ
်ဟုတ်ကဲ့ macro တည်ငြိမ်လာရင် micro မှာလုံးလုံးကန်လို့ပိုကောင်းလာမယ်ဒါပေမဲ့လက်ရှိအခြေအနေမှာကခုနပြောသလိုဒေသဆိုင်ရာအစိုးရတွေကိုလေကျွန်တော်တို့ဒီမှာကျွန်တော်တို့မြန်မာနိုင်ငံနေနဲ့ဆိုရင်တော့ပြည်နယ်တိုင်းဒေသကြီးအစိုးရတွေဘက်ကရောဒီအစိုးရတွေနေနေကရောဒီသူတို့သက်ဆိုင်ရာဒေသတွေမှာပြည်နယ်နဲ့တိုင်းဒေသကြီးတွေမှာဒီလို micro စီးပွားရေးလူထုနဲ့တိုင်းရဲ့သက်ဆိုင်တဲ့စီးပွားရေးကိုဒီနေ့ဒီအချိန်မှာထိထိရောက်ရောက်တိုးတက်အောင်လုပ်နိုင်နိုင်တယ်လို့ရောတွေ့ရပါသလားခင်ဗျာ
အဲဒီဟာနဲ့ပတ်သက်တဲ့ indicator တွေပေါ့နော်ဒီတိုင်းဒေတာချင်းစီတစ်ခုလုံးရဲ့ဟိုဘယ်ကဏ္ဍတွေမှာအပြောင်းလဲတွေဖြစ်လာတယ်ဘယ်ကဏ္ဍတွေမှာတိုးတက်မှုတွေရတယ်ဆိုရအောင်ပြီးတော့ကျွန်တော်သေချာချာမကြည့်ဘူးဒါပေမဲ့လုံနေကြတာတွေကတော့ကျွန်တော်တို့သတင်းတွေကြားရတာပေါ့ဗျာအဓိကကတော့ရန်ကုန်တိုင်းဒေတာကြီးလို့ဟာမျိုးမှာကြတော့ကျွန်တော်တို့သတင်းကပိုထွက်တာပေါ့ဥမာအထူးစီးပွားရေးဆောင်တွေရှိတဲ့ကြောက်ဖြူတို့လိုတဝဲတို့လိုဒီတသင်းလိုက်တိုင်းတို့ဘက်ကအပံမျိုးကပူကြရတယ်ဗောဗျာဥမာဆိုလိုတာတခြားပကိုးတို့မကွေးတို့ဘက်ကတော့အဲ့လိုမျိုးတိတ်ကြတဲ့ဟာမျိုးမရှိဘူးဗျာ
ကိုကျော်သိန်းရဲ့စီးပွားရေးကန္တာတင်ဆက်ပြီးအခုတခါတော့လော်ဂါရီပြောသမျှအစီအစဉ်ကိုနားဆင်ရပါမယ် fake cartoon စီနဲ့ပတ်သက်ပြီးတော့မဆုမြမွန်ကတင်ဆက်ထားတာပ
ါ YouTube ပေါ်မှာလေခလေး cartoon အတူတွေအများကြီးတွေ့ရလို့ခလေးမိဘတွေအနေနဲ့သတိထားကြဖို့ပြောနေတယ်နော
်ဟုတ်ပါမဆုမြမွန်ရအဲ့ဒီ cartoon အတူတွေကလည်းဒီမူဂျိုအရွယ်ခလေးတွေကြည့်များတဲ့ခလေး cartoon ဇက်ကောင်တွေစင်တူဖန်တီးထားတော့ရုပ်ရက်ဆိုရင်သူတို့ကြည့်နေကြကတွန်းရုပ်တန်စီးရီးတွေလို့ပဲထင်ရပေမဲ့သူတို့အရွယ်ကလေးတွေကြည့်ဖို့မသင့်တာတွေဗျကြောက်စရာကောင်းတာတွေကျဉ်းကျဉ်းရမ်းလှုပ်တာတွေရမ်းစစမ်းအပျော်စူတွေတချို့ဆိုလို့ရှိရင်ကလင်းငယ်တွေအတွက်ဘလုံးပေါင်ကူမအပ်ဆက်တဲ့လေမန်းဆိုင်ရာကိစ္စတွေတော့မှပါတယ်ဗျအ
ဲ့ဒီကတွန်းတူတွေကလည်းအသေးချာကိုဖန်တီးထားတာကိုသားညုံရ Peppa Pig ဝက်ကလေးတို့နောက် Frozen ရုပ်ရှင်တွေက Elsa တို့အပြာရောင်မြစ်ထားကောင်းတွေလေး Thomas တို့လို့ကလေးငယ်လေးတွေကြိုက်တတ်ကြတဲ့ကတ်တွန်းဆက်ကောင်တွေကိုတုံးပြီးတော့မှကလေးငယ်တွေနဲ့မအပ်ဆက်တဲ့အကြောင်းတွေကိုဇာတ်လမ်းဆင်ထားတာရှင့်အဲ့ဒါကိုမိဘတွေကသတိထားပြီးတော့မှပဲဒီကတ်တွန်းအတုတွေဆိုတာကိုသိတော့တာဥမာဒီ Peppa Pig ဝက်ရုပ်ကတ်တွန်းလေးဆိုလို့ရှိရင် တော့လည်းနေအရွယ်ရီကတိတ်ကြည့်ကြတာအဲ့ဒါကိုဒီအကြီးကြီးကင်ထားတဲ့သွားဆရာဝန်ကသူ့ရဲ့သွားကိုဒီတိုင်းဆွဲနှုတ်လိုက်တော့နာလွန်းလို့အောင်ကိုရာကိုပြတယ်လေခလေးရဲ့ဘေးမှာရှိနေတဲ့သတင်းတောက်အမေလော်ရာဂျူးန်ဆိုတဲ့သူကသတိထားမိတာသုံးနှစ်အရွယ်သူ့သမီးလေးအတွက်ဘလို့မှမကြည့်တဲ့ကာတွန်းဗီဒီယိုဖြစ်နေတယ်ဆိုတာကိုသူ့ရဲ့အတွေ့အကြုံကိုအဲ့ဒီလော်ရာကဒီ The Outline ဆိုတဲ့ website ပေါ်မှာရေးပြခဲ့တာ
လူကြီးတွေကတော့ဒီကာတွန်းမျိုးကမူဂျိုရွယ်ကလေးတွေအတွက်မဟုတ်ဘူးဆိုတာချက်ချင်းသိပြီပဲလို့ကလေးလေးတွေအတွက်ကြတော့မခွဲခြားတတ်တော့သူတို့ကြည့်နေကြကတ်တွန်းဇက်ကောင်လေးတွေလိုပဲထင်ကြတာပေါ့ဗျာ
Sesame Street ပညာပေးရုပ်သံစီးရီးတွေက Cookie Monster ဇက်ကောင်မျိုးနောက် main ကလေးတွေတိတ်ကြိုက်တဲ့ Disney ရဲ့ Frozen ရုပ်ရှင်တွေက Elsa ကတ်တွန်းဇက်ကောင်မျိုးကိုတုံထားတော့ကလေးတွေကကြည့်ကြမှာပဲလို့ဒီကလေးလေးယောက်မိခင်တယောက်ပြောတာကိုလည်း Valley News ရဲ့သတင်းတစ်ခုထဲမှာဖော်ပြထားပါသေးတယ်နိုင်ငံတော်တော်များများမှာကဒီကလေးတွေရဲ့အသက်အပိုင်းခြားအလိုက်ကတ်တွန်းအမျိုးအစားတွေကိုခွဲခြားပြီးတော့သတ်မှတ်ထားပါတယ်ကလေးတွေနဲ့မတင်တော်တဲ့ပြားခွက်မျိုးတွေကလေးတွေမကြည့်ရအောင်ပါ။နောက်များသောအားဖြင့်ကလေးကတွန်းတွေကကလေးတွေအတွက်ပညာရစေဖို့အပြောအဆိုဇလတ်ဆင်ထားကြတာများပါတယ်။အဲဒါကြောင့်ခု YouTube ပေါ်မှာတွေးခဲ့ရတဲ့ဒီကတ်တွန်းအထုတွေကကလေးငယ်တွေချိဖို့မတင်တဲ့ဇလတ်မျိုးအပြောမျိုးပြားခွက်မျိုးတွေဖြစ်နေတာကိုသတင်းဆောင်မတွေကထောက်ပြနေကြတာပါ
။ဒါကြောင့်လည်းပဲလူကြီးတွေအတွက်ရေစရာဟာတာတွေကိုကလေးကြိုက်ကတ်တွန်းဇက်ကောင်မျိုးတွေနဲ့ဖန်တီးထားတယ်ဆိုပြီးတော့ကလေးမိဘတွေကဝေဖန်နေကြတာပေါ့။
ပြဿနာကအဲ့ဒီလိုကတ်တွန်းမျိုးတွေက YouTube ပေါ်မှာထောင်ချီပြီးတော့ရှိနေတယ်ရှင် YouTube website မှာကိုပိုင်ရုပ်သံ channel line တွေဖန်တီးပြီးတော့ကိုတင်ချင်တဲ့ video တိုလေးတွေကိုတင်လို့ရတာကိုအခွင့်အောင်းယူကြတယ်ပြောရမှာပါလူကြီးအများဆုံး YouTube channel 100ထဲမှာပါတဲ့ Toys and Funny Kids Surprise Egg ဆိုတဲ့ channel တစ်ခုထဲမှာတဲ့အဲ့လိုကလေးကတ်တွန်းအတုတွေကယာနဲ့ချီရှိနေတာနောက်သူ့ရဲ့ channel ပေါ်တင်ထားတဲ့ video တွေကိုကြည့်ကြတဲ့သူစုစုပေါင်းကလည်းတန်း 9,000 ကျော်ရှိတာကိုသားညုံရ
သူတို့ရဲ့ဖွင့် internet ဆာမင်နာကိုတွားကြည့်လို့ရှိရင်တကယ်ကလေးကြိုက်ကတ်တွန်းဇက်ကောင်ရုပ်လေးတွေနဲ့ဆာမင်နာခေါင်းစည်းကိုအလှဆင်ထားတယ်မဆုမြမွေရဲ့ဗီဒီယိုတွေကြတော့နာမည်ကြီးကလေးကတ်တွန်းဇက်ကောင်တွေနှီးပါဆင်တူတဲ့ဇက်ကောင်တွေကကလေးတွေနဲ့မအဆက်တဲ့ကိစ္စတွေလုပ်နေတဲ့ကတ်တွန်းဗီဒီယိုမျိုးတွေလေ
အဲ့ဒီကတ်တွန်းဇက်ကောင်အတူတွေနဲ့ဗီဒီယိုတော်တော်များများကဖန်တီးသူရဲ့ဟာသညံနဲ့တယောလှောင်ပြောင်နှိုင်စွမ်းဘလောက်ရှိတယ်လဲဆိုတာကိုပြချင်တယ်လို့မြင်ရပေမဲ့ကလေးရဲ့အတွက်တော့မဟုတ်တာသေးကြရဲ့ရှင်။နောက် YouTube ဆိုတာကအကောင့်ဖွင့်ထားလို့ရှိရင်ကိုတင်ချင်တဲ့ဗီဒီယိုတွေကိုတင်လို့ရတော့ဒါမျိုးတွေမတင်ရဘူးလို့လည်းတားလို့မရဘူးလေလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ကိုသွားပြီးတော့ထိခိုက်နိုင်တာ哦တခုတော့ရှိပါတယ်ကိုကတိတ်လွန်နေလို့ထင်တဲ့ဗီဒီယိုမျိုးတွေကို report လုပ်လို့တော့ရတယ်အဲ့လိုမျိုး report လုပ်တဲ့ဗီဒီယိုတွေကို YouTube ကသုံးသပ်ပြီးတော့နိုင်ပိုင်းအတွင်းမှာပဲဖယ်ရှားပေးပါတယ်လို့ YouTube ကတော့ပြောတယ်ရှင်။နောက် smartphone တွေ tablet computer တွေပေါ်မှာကြည့်လို့ရအောင်လုပ်ပေးထားတဲ့ YouTube Kids ဆိုတဲ့ app ကို download လုပ်ပြီးကြည့်ပါလို့လည်းအကြံပေးထားပါသေးတယ်
ပြဿနာကအဲ့ဒီလိုမျိုးကလေးလေးတွေနဲ့မတင်တော်တဲ့ဗီဒီယိုတွေကိုစီစစ်ပေးတဲ့ YouTube Kids application မှာလဲကတ်တွန်းအတုတွေရှိတယ်တဲ့အဲ့ဒါကြောင့်မလို့အဲ့ဒီ app မှာကိုကြည့်စေချင်တဲ့ကတ်တွန်းဗီဒီယိုတွေကိုပဲကလေးတွေကြည့်နိုင်အောင်လို့ restricted mode ကို on ထားပါလို့ YouTube ကတော့အကြံပြုတာပဲအဲ့ဒါဘယ်နားမှာရှိလဲဆိုတော့ website ဆာမင်နာရဲ့ whole output ကိုတွားလို့ရှိရင် content location နဲ့ history ဆိုတဲ့ကြားမှာတွေ့ရလိမ့်မယ
်ဒါပေမဲ့အဲ့ဒီလိုမျိုး restricted mode ကို on ထားလို့တရားရဂိုင်းနှုံစိတ်ချရပါတယ်လို့ပြောလို့မရဘူးလို့လည်း YouTube ကစကားခံထားပါသေးတယ်။စစ်စစ်တဲ့ဘယ်စနစ်မျိုးကမှအပြည့်အဝကောင်းတယ်လို့မှတ်ယူလို့မရပါဘူးလို့ပြောပါတယ်။နောက်လုတ်တင်တာတစ်ခုကတော့ YouTube မှာဗီဒီယိုတစ်ခုပြီးရင်နောက်တစ်ခုအလိုလျောက်ပြတဲ့ဒီ auto play ကိုပိတ်ထားတင်ပါတယ်။အဲ့ဒါဘယ်လိုလုပ်လဲဆိုတော့ဒီဗီဒီယိုပေါ်မှာ gear ပုံလေးကိုနှိပ်လိုက်လို့ရှိရင် setting လုံးလို့ရမယ့်ရွေးချယ်စရာတွေပေါ်လာပါလိမ့်မယ်။အဲ့ဒီထက် auto play ဆိုတာကိုအဖွင့်ပိတ်လုပ်တဲ့ setting ကိုတွေးမှာပါ။
အကောင်ဆုံးကတော့ဒီကလေးကတ်တွန်းတွေကိုမူလဖန်တီးသူတွေလုပ်ပေးထားတဲ့တရားဝင် online seminar တွေဘောကနေပဲကြည့်တင်နေထင်တယ်မဆင်မြမွေ။နောက်တရားဝင် app တွေမှာ video တွေရှာပေးတဲ့ search option ကိုပိတ်ထားလိုက်လို့ရှင်ကလေးတွေကသူတို့ဖသာကတ်တွန်းတွေရှောက်ရှာပြီးတော့ကြည့်လို့မရတော့ဘူး။အခုခေတ်ကလေးတွေကနီးပညာပိုင်းမှာလူကြီးတွေထက်တောင်မှသာတော့သုံးလနှစ်ကလေးငယ်တွေကလည်းသူတို့ကြိုက်တာကို online မှာရှာပြီးတော့ကြည့်တတ်တယ်ဗျ။အခုရှိနေတဲ့ကတ်တွန်း video အတူတွေကကတ်တွန်းဇက်ကောင်အစ်စ်တွေရဲ့နာမည်တွေကိုသုံးထားတယ်နောက်ရုပ်တွေကလည်းစင်တူတယ်ဆိုတော့ကလေးတွေမှားပြီးတော့ကြည့်နိုင်တယ်လေအဲဒါကြောင့်မလို့သူတို့ရှာလို့မရအောင်လို့ search feature ကိုပိတ်ထားလိုက်တာအကောင်းဆုံးဖြစ်မှာမဆုမြမွေ
ကတ်တွန်းတူတွေကိုဘလို့ရှောင်မလဲလို့သုံးသပ်ပြတဲ့သတင်းဆောင်ပါတွေအားလုံးမှလည်းအဲ့လိုမျိုးလုံးတဲ့နယ်လို့အကြံပြုကြရရှင်ကလေးမိဘတွေဘက်ကကလေးတွေမကြည့်တဲ့ကတ်တွန်းဗီဒီယိုတွေလို့ပြောပေမဲ့တခြားသူတွေဘက်ကကြတော့အမြင်တစ်မျိုးရှိနိုင်တယ်လို့ YouTube ကပြောပါတယ်နောက် YouTube ဆိုတာကလွတ်လွတ်လပ်လပ်ထုတ်ဖို့ပြသခြင်းတွေအတွက်ဆက်ပြီးတော့ဖွင့်ပေးထားမဲ့ online နေရာတစ်ခုဖြစ်တာမို့သူတို့စီကံသတ်မှတ်ချက်တွေကိုချိုးဖောက်တဲ့ဗီဒီယိုတွေ့ရသတင်းပေးကြဖို့လည်းတိုက်တွန်းထားတယ်ကိုသားညုံရ
အခုခေတ်မှာက smartphone တွေ tablet computer တွေဆိုတာကကလေးတွေနဲ့တိတ်ပြီးတော့မစိမ့်ဘူးလေကလေးတွေအတွက်ရွယ်ဖန်တီးထားတဲ့ဗီဒီယိုတွေကလည်းမျိုးစုံပဲအတော်များများကကလေးတွေအတွက်ပညာရစီတော့မိဘတွေကလည်းပေးကြည့်ကြတယ်တချို့ကတော့ clear တွေညင်သေးဆိုပြီးတော့ပေးထားတာမျိုးလဲပါတော့လေ
အဲ့ဒါကြောင့်အရေးအကြီးဆုံးကတော့မိဘတွေအနေနဲ့ကိုယ် clear online ပေါ်မှာဘာတွေကြည့်နေကြတယ်လဲဆိုတာမျက်ခြေမပြတ်ဖို့လိုပါတယ် အခုဗီဒီယိုတိုင်းလို့လို့မှာကလေးတွေအတွက်မဟုတ်လို့ရှိရင်ကလေးတွေမကြည့်သင့်ဘူးဆိုတဲ့သတိပေးချက်တွေပါပါတယ်ဒါကြောင့်ကိုကကိုယ့်ကလေးကြည့်နေတဲ့ကတ်တွန်းတွေရုပ်ရှင်တွေကသူတို့အသက်အရွယ်ကြည့်ဖို့သတ်မှတ်ထားတဲ့ဗီဒီယိုမှဟုတ်ရဲ့လားဆိုတာကိုမိဘတွေအနေနဲ့အာရုံစိုက်သင့်တယ်လို့ကလေးငယ်ဆိုင်ရာကျွမ်းကျင်သူတိုင်းကသတိပေးထားကြပါတယ်ရှင်
အဆူမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရပြီးတခုတခါတော့တက်တန့်ရောင်သတင်းလွှာတွေကိုထုတ်လွှင့်သွားပါမယ်။မအေးတန်နာကျော်ကအစီအစဉ်တင်ဆက်တာဖြစ်ပါတယ
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်သက်သက်ရောင်သတင်းလာမှာတော့ကမ္ဘာဒေါ်လာကအထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထားတွေကိုပြောပြပေးသွားပါမယ်။လန်ဒန်မြို့မှာ February လတတိယပတ်ကကျင်းပတဲ့ London Fashion သတင်းပတ်အတွင်းမှာတော့ designer Gareth Potter ရဲ့ Fashion Show အတွင်းမှာစီစီပေပြောမျက်နှာမှာဒဏ်ရာတန်ကျက်ဖြစ်နေတဲ့ model တွေ fashion show လမ်းမှာနောက်ဆုံးမော်အဝတ်အစားတွေနဲ့ဝတ်ပြခဲ့ပါတယ်။အထူးမိတ်ကပ်ပြုလုပ်ချက်တွေနဲ့မျက်နှာကိုဖန်တီးယူထားတဲ့ model တွေက technogita စီးချက်တွေနဲ့အတူညသောအဖြစ်အမဲရောင်တောင်ကျိုးပုံနဲ့ချုပ်လုပ်ထားတဲ့အဝတ်ထည်တွေဝတ်စင်မျက်နှာပြင်မှာလည်းအဲ့ဒီမိတ်ကပ်တွေနဲ့တချို့ကလည်းမျက်နှာပြောင်းနဲ့ရှောက်ပြခဲ့ကြပါတယ်။ပခုံးပေါ်မှာတော့တေချာစင်ချုပ်လုပ်ထားတဲ့အင်ကြီးတွေကကပန်းနဲ့ဝတ်စင်ရပြီးတော့ခြေထောက်မှာတော့ပေါင်လေလောက်ရှိတဲ့ပုတ်ဖက်ရှည်တွေစီးထားတာတွေ့ရပါတယ်။အမဲရောင်မိကိုရောင်ဒီလိုမျိုးမှိုင်းတဲ့အရောင်တွေကြားမှာမှာမီးဆုံအပြာရောင်ကိုကြိုးစားတွေ့ရမယ်အပြင်စစ်သည့်အရေးကွန်အတူနဲ့ချုပ်လုပ်ထားတာတွေကိုလည်းတွေ့နိုင်ပါတယ်။ London Fashion သတင်းပတ်ကတော့ February 20ရက်နေ့အထိကျင်းပသွားခဲ့တာဖြစ်ပါလိမ့်ရှင်။ပြည်ရေးစစ်ဖြစ်ပွားနေတဲ့အစီရီးယားနိုင်ငံမှာလူမှုအားအထားရဆောင်ပရာဟိတာကိုညီကယ်ဆယ်ရေးအသင်းအကြောင်းရုပ်ရှင်ရိုက်ကူးထားတဲ့ဒါရိုက်တာကဒီရုပ်ရှင်သာအော်စကာဆုအတွက်တစ်ကြွရွေးချယ်ခံထားရတဲ့စီးရင်းထဲမှာပါရင်ဆီးရီးယားမှာလူလူခံစားနေရတဲ့အခြေအနေတွေကိုလူများပို့ပြီးတော့သတိပြုမိကြမှာဖြစ်လို့အဲ့လိုဖြစ်အောင်လို့အော်စကာတစ်ကြွစီးရင်မှာပါခြင်းမလို့ပြောသွားပါတယ်။2019ခုနှစ်ကဖြန့်ချီလိုက်တဲ့ဒိမန်နိုင်ငံထုတ်မှတ်တမ်းရုပ်ရှင် Last Man in Aleppo Aleppo မြို့မှာနောက်ဆုံးကျန်တဲ့သူဆိုတဲ့ရုပ်ရှင်ကဆီးရီးယားနိုင်ငံမှာ White Helmet အခုမှအုတ်ထုတ်ဖြူများလို့လူသိများတဲ့ကုညီကယ်ဆယ်ရေးပရာဟိတလုပ်သားတွေနေ့စဉ်ကြုံနေရတဲ့အခက်အခဲတွေကိုရိုက်ပြထားပါတယ်။ဒီရုပ်ရှင်ကားကအကောင်ဆုံးမှတ်တမ်းရုပ်ရှင်အော်စကာဆုအတွက်ပထမရွေးချယ်ခံရတဲ့ရုပ်ရှင်15ကားထဲမှာတစ်ခုပါဝင်ဖြစ်ပါတယ်။လူများရဲ့အသက်ကိုကယ်တင်ဖို့တခါတလေမှကိုယ့်ရဲ့အသက်ကိုစွန့်ပြီးတော့တောင်မှဒီကယ်ဆယ်ရေးလုပ်သားတွေဘလောက်ကြီးမားတဲ့အန္တရာယ်တွေတဲကနေလောက်ကင်နေရလဲဆိုတာရုပ်ရှင်ဒါရိုက်တာ Forest Fayette က Writer သတင်းဌာနကိုပြောပါတယ်။အဖွဲ့ကို Syria Civil Defense လို့တရားဝင်ခေါ်ဆိုခဲ့ပြီးမြေသူတို့ဆောင်တဲ့အခွန်မှာအုတ်ထုတ်ဖြူတွေကြောင့်လူများက White Helmet လို့ခေါ်ကြပြီးတော့ Syria နိုင်ငံရဲ့တပုံတွေထိန်းချုပ်ရာနယ်မြေတွေမှာကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်နေကြတာပါ။ဘုံကျဲခံရတဲ့ဒေသတွေကရက်သားတွေကိုဘေးလွရာကိုရွှေ့ပြောင်းပေးပြီးတော့အပြိုအပြက်ပုံအောက်တွေကနေကယ်ထုတ်တာဒီလိုနေတွေနဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုသူတို့လုပ်ကြရပါတယ်။ရုပ်ရှင်တွေမှာကယ်ဆယ်ရေးလုပ်သားတွေအချင်းချင်းစကားပြောဆိုနေကြတာတွေကိုရိုက်ပြထားတဲ့အတွက်အချိန်လုပြီးတော့သူတို့ကယ်ဆယ်ရေးတွေကြိုးပမ်းနေကြချိန်မှာခက်ခက်ခဲခဲဆုံးဖြတ်ချက်ချရတာမျိုးတွေသူတို့ဘလို့ရင်ဆိုင်ရလဲဆိုတာတွေ့ရပါတယ်။ရုပ်ရှင်ထဲမှာပါတဲ့ဆိုးဆိုးဝါးဝါးမြင်ကွင်းတွေကြောင့်ဝေဖန်တာတွေကြုံရပြီမဲ့လေပြည်သက်တွေအနေနဲ့စီးရီးယားပြည်သူတွေကြုံတွေ့နေရတဲ့နေတရူဝအခြေအနေမှန်ကိုမြင်ရမှာဖြစ်တယ်လို့ဒရိုက်တာဖေယက်ကဆိုပါတယ်။ဒီပရာဟိတဝန်ထမ်းတွေဟာအလပိုမြို့မှာနေရတာကိုကြောက်ပေမဲ့လေစီးရီးယားပြည်သူတွေရဲ့ဒုက္ခတွေကိုကဘာသိအောင်လို့ဖော်ထုတ်ခြင်းနဲ့ဆန္ဒတွေကြောင့်အခုလိုဖွင့်ဟပြောဆိုတာဖြစ်တယ်လို့ဒါရိုက်တာဖေယက်ကပြောပါတယ်။ဒီရုပ်ရှင်ကဆန်ဒက်ရုပ်ရှင်ပွဲတော်မှာတော့ Grand Jury Documentary ဆုရထားပြီးဖြစ်ပါတယ်ရှင
် Hey y'all's friend I gotta tell you something Oh yeah I wanna be
ဒီတက်ရောင်တင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလောညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်းလောကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and bright red.
ခရီးသနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာတွေကိုနားဆင်ကြရတာပါခင်ဗျာ။အခုတော့သူယုံကြည်ရာကဏ္ဍအစီအစဉ်အလှည့်ရောက်လာပါပြီ။ဒီတစ်ပတ်မှာတော့ရန်ကုန်မြို့ကကိုလင်းလင်းထွန်းကသူဘာတွေကိုယုံကြည်တယ်လဲဆိုတာကိုပြောပြထားပါတယ်။မမိုးဖြူကစီစဉ်တင်ဆက်တာပါ။
ဆက်တယ်မှာအကျိုးမျိုးယုံကြည်မှုမျိုးရှိခဲ့ကြပါလေအတက်ရလာပြီးဖြစ်ချင်တဲ့အကြောင်းအရာတွေကိုစိတ်ကူးယူခဲ့ကြပါလေကလေးဘောကအဲ့ရောင်ကပုံမြင်တဲ့ကအကြောင်းအရာတွေကိုအမှန်တကယ်အပြင်းမှာစိတ်ကူးနဲ့ပါဝင်ခဲ့ကြပါလေကတော့ဆောင်းရဲဆက်ကောင်းနေတိုင်းလဲစိတ်ကူးနဲ့ယူတော့ခဲ့ကြပါလေဘာဖြစ်လို့လဲဆိုတော့ကလေးဘောရဲ့အတိညာပုံမြင်တဲ့ကအတိုင်းကအပြင်းမှာတကယ်ဖြစ်လာမလားလို့ယုံကြည်နေလို့ပါကျွန်တော်တို့အတန်အနေကြီးမြင့်လာတာနဲ့အတိတ်တွေယုံကြည်ရလေးစိတ်ကူးရလေးပြောင်းနေခဲ့ကြပါလေ။ချက်တန်းရတဲ့ပုံညင်အခြေအနေကြောင့်တယောက်နဲ့တယောက်ယုံကြည်မှုတွေမတူညီပဲစိတ်ကူးတွေဖြစ်ချင်တာတွေပြောင်းလဲသွားကြပါလေ။တချို့ကငယ်စဉ်ကလေးကစိတ်ရယုံကြည်ရတဲ့ဖြစ်အောင်ကြိုးစားခဲ့ကြပြီးတချို့ကတော့ယုံကြည်ရတဲ့ဖြစ်အောင်ကြိုးစားနေနေမရှိတဲ့သူတွေအများကြီးပဲ။ယုံကြည်ရအောင်ကြိုးစားပြီးဖြစ်စီသွားတဲ့သူတွေလည်းအများကြီးပါပဲ။ကိုယ်တိုင်တည်းလောက်ကြပြီးဘာတွေဖြစ်လာမလဲလို့ညွှန်လင်းခဲ့ကြသလိုမဖြစ်လာခဲ့ရေစုံရတာကြောင့်အတက်ကြပါလေလုံငယ်တဲ့ဆက်သွင်းတဲ့ခုဆိုတာကျွန်တော်ယုံကြည်တာတစ်ခုတည်းဖြစ်ရမယ်ဆိုတဲ့အစိမ့်နဲ့နောက်လည်းမကြည့်ပဲနဲ့ရှိဦးတာဆက်လက်ရှောင်လိုက်ခဲ့ဖို့ပါလေဘယ်လိုခက်ခက်ခက်ခဲဘာဖြစ်ဖြစ်ကိုပြင်းချင်းစိတ်နဲ့အားလုံးကိုဆက်ရှောင်လိုက်မယ်ဆိုတဲ့အစိမ့်နဲ့ယုံယုံကြည်ကြည်နဲ့ကျွန်တော်ဖြတ်တန်းခဲ့ဖို့ပါလေအချိန်ချင်းလေးလက်ကျခဲ့ပါလေအချိန်ချင်းကျွန်တော်ကြိုးစားပြီးတော့ရှောင်းနိုင်ခဲ့ပါလေအချိန်တစ်ခုကြာလာတဲ့အခါမှာမိမိရဲ့စိတ်နဲ့ကုန်ခဲ့တဲ့ဖြစ်ခဲ့တာတွေကိုပြန်ကြည့်တော့မှန်ရင်းနဲ့အရာထိခဲ့တဲ့အရာတွေပုံများနေတာကျွန်တော်တွေ့ခဲ့ရပါတယ်အသက်အရွယ်ကပြီးတဲ့အသိပညာနဲ့ပြန်စင်းသားကြည့်တော့မိမိဘယ်လိုပဲယုံကြည်အောင်ရှောင်းနိုင်လဲမှန်ရင်းနဲ့ဆုံးဖြတ်ခြင်းနဲ့ရှေးဘဝပြုခဲ့တဲ့ကံတွေရတဲ့ကြောင့်ကြိုးစားနေဖြစ်မလာဘူးဆိုတာလက်တွေ့ကြုံခဲ့ရပါတယ်ငယ်တည်းချိန်မှာကုယုံကြည်ရတဲ့ကံကိုအလေးမထားခဲ့ပါဘူးကံကုန်ယုံကြည်တဲ့သူတွေရှိလို့ကံကုန်ယုံကြည်ပဲနဲ့ဆောင်နေတဲ့သူတွေအများကြီးရှိပါတယ်။တချို့တော့သူတွေကစိတ်ရယုံကြည်အောင်ပေါ်ဆောင်ရင်းနဲ့အောင်မြင်မှုတွေနဲ့အမြင်ဆုံးရောက်ခဲ့ကြတယ်လို့တချို့ကတော့ဘာမှဖြစ်မလာဘဲနဲ့ဘဝတွေပြောင်းလဲသွားကြတာကံကြောင့်အများကြီးသက်ဆိုင်ပါတယ်။အဲ့ဒါကိုလည်းကိုယ်တိုင်ကြုံရင်ကိုယ်တိုင်သိခဲ့ရပါတယ်။မွေးရပါအခွင့်အရေးလူတိုင်းလူတိုင်းယုံကြည်အောင်ဆောင်နိုင်ခွင့်ရှိပါတယ်။မိမိတဘောမိမိဆောင်ကြတာပါ။ဒါပေမဲ့လည်းအကြောင်းအရာနဲ့ဖြစ်ချင်တဲ့အကြောင်းအချို့ကိုမိမိယုံကြည်ရတဲ့လို့ဆောင်ရလို့လူတပေါ်များသောဆူဆူနေရတယ်လို့လူပေါ်များသောလည်းကောင်းမှုနဲ့ဘဝတွေကိုပတ်ဆိုင်နေရပါလေ။အကောင်းဆုံးကတော့မိမိတို့စိတ်ထဲယုံကြည်ရာတွေကိုဖန်တီးတဲ့အခါမှာဆိုးကျိုးတွေနဲ့ကောင်းကျိုးတွေပို့ပြီးဖန်တီးနိုင်မယ်။တွေးတောနိုင်မယ်ဆုံးဖြတ်နိုင်မယ်ဆိုရင်တော့ပို့ပြီးတော့အဆင်ပြေပါလေ။မိမိဆုံးဖြတ်မှုကလူပေါ်များကိုဘယ်လောက်ထိထိခိုက်နေတယ်လဲဆိုတာအရေးကြီးပါလေ။မှန်ရင်းနဲ့ဆုံးဖြတ်မှုကလူပေါ်များကိုအများကြီးထိခိုက်နေပါလေ။တန်တကားတွေလည်းအများကြီးရှိခဲ့ပါပါလေ။တချို့စိတ်ခံစားမှုတွေကိုရှိတဲ့အញ្ញံတန်လို့ပါလေ။အဲဒါကြောင့်ဇာလက်တွေကဆုခဲ့ကြပါလေ။ဘာတွေပဲဖြစ်ဖြစ်ပါကျွန်တော်တို့တွေကအားလုံးနဲ့အဆင်ပြေနိုင်ပေါင်းစည်းနိုင်တဲ့မိမိစိတ်ကူးတွေညှော်လင်းချက်တွေယုံကြည်ရာတွေကိုကောင်းမွန်စွာပေါ်ဆောင်နိုင်ခဲ့မယ်ဆိုရင်တော့ပူပန်မှုတွေရောချပြီးပဂရီအေဂျင့်တဲ့ဘဝတွေပိုင်ဆိုင်နိုင်မှာပါ။တန်ရာတဲ့ဘဝတွေကိုပိုင်ဆိုင်နိုင်မှာတည်ကြပါလေ။လူတိုင်းလူတိုင်းတန်ရာတဲ့ဘဝတွေကိုပိုင်ဆိုင်နိုင်ပြီးမိမိရဲ့ယုံကြည်ရာလမ်းတွေကိုပျော်ရွှင်စွာပေါ်ဆောင်ရှောင်လဲနိုင်ပြီးပျော်ရွှင်တဲ့ဘဝတွေကိုပတ်ဆိုင်နိုင်ပါစေလို့ဆုတောင်းပေးလိုက်ပါတ
ယ်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ညဘက်အစီအစဉ်ဒီမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်နေရမှာမနေ့ပြန်အင်္ဂါညမှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့ VOA ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ဗိုလ်တူနဲ့ညမှာဆိုရင်ဒေါက်တာတန့်စောရဲ့လူလူနဲ့ကျမ်းမာရေးဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်နဲ့ကိုရန်နိုင်ရဲ့အားကစားကဏ္ဍတွေကိုနားဆင်ရမှာဖြစ်ပြီးကြာသာပတိနေ့ညမှာတော့ဦးဝင်းမင်းရဲ့ကျမ်းမာရေးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေကို
နားဆင်သွားရဖို့ရှိပါတယ်။တောက်ကြနေမှာဆိုရင်တော့အမျိုးသမီးကန္တာတုတ္တဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကန္တာတွေကိုနားဆင်ရမှာပါ။အခုတော့မနက်ဖြန်ညအင်္ဂါပုဒ်ုအင်္ဂါညမှာဘာအကြောင်းအရာတွေကိုတိုက်ရိုက်လေ့လာမှဆွေးနွေးကြမလဲကြည့်အောင်ပါ။
လေသမားတွေကိုအကာအကွယ်ပေးဖို့ရည်ရွယ်ချက်နဲ့မြန်မာနိုင်ငံစံစဘာအသင်းချုပ်ကအခြေခံစဘာစီနှုန်းသတ်မှတ်ပေးပါတယ်။တည်နံပေါက်စည်းမရေရာမှုလုတ်သားရှားပါမှုအပါအဝင်အခက်အခဲမျိုးစုံကြုံရတဲ့တောင်သူလေသမားတွေအတွက်အခုဆောင်ရွက်ချက်ကဘလောက်ထိအကျိုးရှိစေပါသလဲ။ဘာတွေဆက်ပြီးဆောင်ရွက်ဖို့လိုအပ်ပါသလဲ။အခုလာမယ့်အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးကြဖို့အတွက် VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 ကိုပဲဖြစ်ဖြစ်အီးမေးလ်လိပ်စာ burmese@voanews.com ကိုပဲဖြစ်ဖြစ်သောရရှင်တို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ကြပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်အတွက် VOA ကပြန်ပြီးတော့ဆက်သွယ်မှာဖြစ်ပါတယ်။ဒါမှမဟုတ်ရင်လည်းဆွေးနွေးလိုတဲ့အကြောင်းအရာကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်တွေနဲ့ပဲဖြစ်ဖြစ်ပေးပို့ဆွေးနွေးနိုင်ကြပါတယ်။ထရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ဖိတ်ခေါ်ပါရရှင
်မနက်ဖြန်အင်္ဂါည VOE ရဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်ဒီပါဝင်ဆွေးနွေးနိုင်ဖို့အတွက်အချိန်မီဆက်သွယ်ကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာခုတော့ကြံနေသေးတဲ့အချိန်တော်တွင်မှသတင်းအကျဉ်းချုပ်ကိုမတ်တင်ဂီထိုက်ကပြောပြပေးမှာဖြစ်ပါတယ
်။မြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার ဖျက်သိမ်းရေးဆွေးနွေးပွဲတစ်စီဥတည်စေဖို့ဝိုင်းဝန်းတွန်းအားပေးခဲ့တဲ့အပေါ်တရုတ်နိုင်ငံကိုတောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေးကဒီကနေ့ချီးကျူးပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားဆွေးနွေးဖို့အစီအစဉ်ကိုပြီးခဲ့တဲ့သတင်းပတ်ကကြေညာခဲ့ပြီးနောက်မှာတောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေးနဲ့တရုတ်ရဲ့ထိပ်တန်းနိုင်ငံသားရေးရာမူဝါဒရေးအကြံပေးရန်ကြီးချီတို့တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်မြို့ပြင်ဒေသကဒဏ်ရာရထားသူတွေကိုဘေးလွတ်ရာရွှေ့ပြောင်းရေးရုရှားနဲ့သဘောတူညီချက်ရရှိခဲ့ကြောင်းတိုက်ပွဲတွေဖြစ်နေတဲ့ဂူတာရှေးပိုင်းကအဓိကသဘောအဖွဲ့ကြီးတစ်ခုကပြောဆိုလိုက်ပါတယ်။ဂျာအီရှ်အယ်အစ္စလာမ်အဖွဲ့ကဒီဆောင်ရွက်ချက်ကိုဒီကနေ့ကြေညာတာဖြစ်ပြီးရုရှားတို့နဲ့သဘောတူညီချက်ရရှိရေးအတွက်ကုလသမဂ္ဂအခမ်းအနားတဆင့်ဆက်သွယ်ခဲ့တာလို့ပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓက္ကာကနေပြန်တန်းလာတဲ့ခီးသည်တင်လေယာဉ်တစ်စင်းနီပေါနိုင်ငံခတ်တမန်ဒုလေယာဉ်ကွင်းမှာဆင်းသက်တာမှပြက်ကျပြီးမိလောင်လာကြောင်းအနည်းဆုံးလူပေါင်း40သေဆုံးရတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ကြကြခဲ့တဲ့လေရင်ပေါ်မှာတော့လေရင်အမှုထမ်း၄ဦးအပါအဝင်82ဦးလိုက်ပါသွားတဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်နိုင်ငံဓာတ်ကအခြေဆိုင် US ဘင်္ဂလားလေးချောင်းလိုင်းပြောခွင့်ရကပြောဆိုထားပါတယ်။အီရန်နဲ့နယ်စပ်ကအာဖဂန်နစ္စတန်အနောက်ပိုင်းမြို့နယ်တစ်ခုကိုတာလီဘန်တွေကသိမ်းယူလိုက်ပါတယ်။တိုက်ခိုက်မှုတွေအတွင်းအစိုးရလုံခြုံရေးတပ်ဖွဲ့တွေဘက်ကအကြမ်းဆုံးလဲရှိခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံဖာရာပြည်နယ်တွင်ကအာနာဒါရာမြို့နယ်ကိုတဘုံတွေကဒီကနေ့တင်းနှင်လာနေအစောပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့ပြီးမြို့နယ်ဌာနချုပ်ကိုတစ်စိတ်တစ်ပိုင်းထိန်းချုပ်ထားတယ်လို့ပြည်내အစိုးရပြောခွင့်ရကပြောပါတယ်။အမျိုးသားလုံခြုံရေးညွှန်ကြားမှုယုံထောက်လန်းရေးအဖွဲ့အစအုပ်နဲ့စစ်တပ်စခန်းတွေကိုအစိုးရတပ်ဖွဲ့တွေကအခိုင်အမာထိန်းချုပ်ထားစေဖြစ်တာကြောင့်ဒေသတွင်းမှာတော့တိုက်ပွဲတွေပြင်းထန်နေစေဖြစ်ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုမတ်တင်ဂီထိုက်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးအတန်နှွင့် engineer ကတော့ white zone ညဖြစ်ပါတယ် VOA American တန်းညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ10:00နာရီအထိ line လိုမီတာ1925 32နဲ့ line လမ်းမီတာ190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောရရှင်နေအားလုံးဘေးပြာဝေးကွာပြီးငြိမ်းချမ်းနိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.